Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ3ရက်စနေနေ့ညဘက်9:00နာရီ20:00အစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်ရှင်။တော်တာရှင်များကြမှာကြပါရဲ့လားကျမနန်းလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ
်ကျမကတော့ဆုမျက်မော်ပါရှင်ဘာကီနာဖာဆိုနိုင်ငံမှာသမ္မတရဲ့အဆောင်တက်ကဒုတိယဗိုလ်မှူးကြီးကသူသမ္မတတစ်ဖြစ်တယ်လို့ကြေညာလိုက်တဲ့အတွက်ဒီနိုင်ငံကိုဘယ်သူခေါင်းဆောင်နေတယ်လဲဆိုတာမရှင်းလင်းမှုတွေဖြစ်နေပါတယ်တောင်ကြီးမီးဗုံးပြန်ပွဲတော့မှာတော့မီးဗုံးမြက်တစ်လုံးပေါက်ကွဲပြတ်ကျခဲ့တဲ့အတွက်15ရောက်လောက်ဒဏ်ရာရသွားပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နာဆင်ရမှာတော့အလွတ်သတင်းထောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးသိဆုံးမှုနဲ့ပတ်သက်လို့
တဲ့ကတော့တရားတော့သက်ဆိုင်တဲ့နေဘက်စစ်ဖက်တာဝန်ရှိပုဂ္ဂိုလ်တွေဘာလို့ဒီကြည့်စင်းနဲ့ဆက်ဆက်တဲ့ကျွန်တော်တို့ရဲတပ်ဖွဲ့အုပ်ချုပ်ရေးပိုင်းကဖွဲ့ပြီးကျွန်တော်တို့တာဝန်
လူခွင့်ရေးကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်မှာအပြည့်စုံကိုမကြခင်တင်ဆက်ပေးမှာပါဒီနောက်မှာတော့အပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့ဥကျော်စန္ဒာရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုနားဆင်ရမှာပါအခုပထမဆုံးတော့စနေနေ့ညပိုင်း VOA ကနေနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင
်ဘာကီနာဖာဆိုနိုင်ငံမှာယာရုကနေဆင်းပေးခဲ့တဲ့သမ္မတရဲ့အဆောင်တက်ကဒုတိယဗိုလ်မှူးကြီးယာကူဘာအိုက်ဆက်စီတာကသူဟာသမ္မတတစ်ဖြစ်တယ်လို့ဒီကနေ့ကြေညာလိုက်တဲ့အတွက်ဘယ်သူကနိုင်ငံကိုဥဆောင်နေတယ်လဲဆိုတာမရှင်းလင်းမှုဖြစ်နေပါတယ်သမ္မတအဆောင်တက်ရဲ့ဒုတိယတာဝန်ရှိသူစီတာကဒီနိုင်ငံကောင်းဆောင်တာဝန်ယူရဲဆိုတာကိုအခုလိုကြေညာခဲ့တာပ
ါ J'appelle la communauté internationale en particulier les pays frères et amis du Burkina Faso
အနာအကူပြောင်းကာလမှာနိုင်ငံတော်ကိုဒီဆက်လက်ထိန်းသိမ်းနိုင်ဖို့နိုင်ငံတော်အကြီးအကဲတာဝန်ကိုယူသွားမှာဖြစ်ပါတယ်။ဘာကီနာဖာဆိုရဲ့မိတ်ဆွေနိုင်ငံတွေ၊မဟာမိတ်နိုင်ငံတွေ၊အာဖရိကတမကနဲ့အနောက်အာဖရိကနိုင်ငံများစီးပွားရေးအဖွဲ့ ECOWAS တို့အနေနဲ့အခုလိုခက်ခဲတဲ့အချိန်မျိုးမှာဒီပြည်သူတွေကိုနားလည်ထောက်ခံပေးကြဖို့တောင်းဆိုပါတယ်လို့ဒုတိယဗိုလ်မှူးကြီးစီတာကရေဒီယိုပေါ်ကနေကြေညာသွားခဲ့တာဖြစ်ပါတယ်။တောက်ကြနေတော့ကပဲဒီစစ်တပ်အကြီးအကဲ Honorary Traoré ကလည်းနိုင်ငံတော်အကြီးအကဲတာဝန်ကိုယူလိုက်ပြီလို့ကြေညာခဲ့တဲ့အတွက်လက်ရှိဘာကီနာဖာဆိုရဲ့နိုင်ငံကောင်းဆောင်ဘသူဖြစ်တယ်ဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်။နိုင်ငံကို28နှစ်ကြာအုပ်ချုပ်ခဲ့တဲ့ဒီသမ္မတပလီစ်ကွန်ပိုရီနောက်ထပ်သမ္မတတပ်တန်းတာဝန်ယူနိုင်မှုဖွဲ့စည်းပုံပြင်ဆင်ရေးကိုကြာသာရင်းနေတုန်းကလွှတ်တော်မှမဲခွဲဆုံးဖြတ်ကြမယ့်အပေါ်မှာပြည်သူတွေကဆန္ဒပြခဲ့ကြပါတယ်။လွှတ်တော်အဆောက်အဦးကိုအတင်းဝင်ရောက်မီးရှို့ဆန္ဒပြခဲ့ကြပြီးတဲ့နောက်သမ္မတကွန်ပိုရီတောက်ကြနေတုန်းကယာရုကနေဆင်းပေးခဲ့တာဖြစ်ပါတယ်။ဘာကီနာဖာဆိုရဲ့ကြားဖြတ်အစိုးရအခြေအနေနဲ့ပတ်သက်လို့မရှင်းလင်းသေးဘူးလို့အမေရိကန်နိုင်ငံကြားရေးဌာနကပြောပြီးတော့အဲ့ဒီနိုင်ငံစီကိုအမေရိကန်နိုင်ငံသားတွေခီးသွွားတတိပေးတာကိုတတိပေးချက်ထုတ်ပြန်ထားပါတယ်ရှင်။
ဘိုကိုဟာရမ်စစ်သွေးကြွအုပ်စုနဲ့အပြစ်ခက်ရက်စဲရေးနှိမ့်နိုင်နေတယ်ဆိုတော့နိုင်ဂျီးရီးယားအစိုးရရဲ့အောက်တိုဘာလ18ရက်နေ့ကကြေညာချက်ကိုဘိုကိုဟာရမ်အုပ်စုကညှင့်ပယ်လိုက်ပါတယ်။တောက်ကြနေကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းမှာတော့အစ္စလာမ်အစွန်းရောက်ကျမ်းဖက်အုပ်စုခေါင်းဆောင်အဘူဘာကာရှီကူကဒီနိုင်ဂျီးရီးယားအစိုးရရဲ့ယာယီအပြစ်ခက်ရက်စဲရေးဆိုတာဟာလိမ့်လည်ပြောဆိုချက်ပဲဖြစ်တယ်လို့သူကပြောပါတယ်။ဒါအပြင်ဧပြီလကပြန်ပေးဆွဲခဲ့တဲ့ဘိုနိုပြည်နယ်ချစ်ဘော့ကမြို့ကကျောင်းသူမိန်းကလေး219ယောက်ဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့ကြပြီးသူတို့ကိုလည်းအိမ်တော်ပြုပေးလိုက်ပြီးဖြစ်တယ်လို့အဲ့ဒီစစ်သွေးကြွအုပ်စုခေါင်းဆောင်ကပြောသွားပါရရှင်
။အာဖရိကနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသနိုင်ငံတွေကနေပြီးတော့ဒီမြေထဲပင်လယ်ကိုဖြတ်ကျော်ပြီးဥရောပနိုင်ငံတွေစီတရားမဝင်လာရောက်ကြတဲ့လှေစည်းပြေးဒုက္ခတွေကယ်ဆယ်ရေးအစီအစဉ်ကိုအီတလီကအဆုံးသတ်လိုက်ပါရယ်။ကျွန်ုပ်တို့ရဲ့ပင်လယ်ပြင် Our Sea လို့နာမည်ပေးထားတဲ့ဒီကယ်ဆယ်ရေးအစီအစဉ်နဲ့အာဖရိကနဲ့အရှေ့လယ်ပိုင်းကအဓိကဖြစ်ကြတဲ့ဒုက္ခတွေပေါင်းတသိန်းထက်မနည်းကိုကယ်ဆယ်နိုင်ခဲ့ပါရယ်။အခုတော့အီတလီအစိုးရရဲ့အဲ့ဒီကယ်ဆယ်ရေးအစီအစဉ်ကိုတောက်ကြနေတော့ကပဲရပ်ဆိုင်းလိုက်တာဖြစ်ပါတယ်။မြေထဲပင်လယ်တွေကနေလာကြတဲ့လှေစည်းပြေဒုက္ခတွေကိုဒီကနေ့စနေနေ့ကစတင်ပြီးတော့ဒီ EU ဥရောပတမကရဲ့ Trident ကယ်ဆယ်ရေးအစီအစဉ်နဲ့ကယ်ဆယ်ရတော့မှာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကအီတလီနိုင်ငံတောင်ပိုင်း Lampedusa ကျွန်းနားမှာဒီဒုက္ခတွေရဲ့တင်မောနစ်ခဲလို့အမျိုးသမီးအမျိုးသားနဲ့ကလေးငယ်ပေါင်း350ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာအီတလီအစိုးရကလေစည်းပြေဒုက္ခတွေကယ်ဆယ်ရေးကိုစလုပ်ခဲ့တာပါဒါပေမဲ့လည်းအဆက်မပြတ်ရောက်လာကြတဲ့လေစည်းပြေဒုက္ခတွေကိုကယ်ဆယ်ရေးဈေးတွေများလာတဲ့အတွက်မနိုင်မနှင်းဖြစ်ရတယ်လို့အီတလီအစိုးရကပြောခဲ့ပါတယ်ကယ်ဆယ်ရေးအတွက်ဒေါ်လာ142သန်းကျော်အကုန်ကျခံခဲ့တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်အဲ့ဒီဒုက္ခတွေကယ်ဆယ်ရေးကို EU ကလည်းပို့ပြီးကူညီဖို့အီတလီကဟိုးအရင်တည်းကပြောနေခဲ့တာပါအခုတော့ EU အဖွဲ့ဝင်နိုင်ငံပေါင်း22နိုင်ငံက Triton ကယ်ဆယ်ရေးအစီအစဉ်မှာပါဝင်ကြမှာဖြစ်ပါတယ် ပင်လယ်ပြင်ဥပဒေအရအရေးပေါ် SOS အကူအညီတောင်းလာတာရှိရင်တော့တုံ့ပြန်ကူညီမှာဖြစ်တယ်လို့အီတလီပြည်ထောင်စုဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုကပြောပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါဗျ။ရှမ်းပြည်တောင်ကြီးမြို့မှာဒီနှစ်ဆင်ကျင်းပတဲ့တစောင်းတိုင်းပွဲတော်အတွဲမိဘုံမြန်တလုံးခေါင်ပေါက်ပောက်ကွဲပြတ်ကျခဲ့တဲ့အတွက်15ရောက်လောက်ဒဏ်ရာရသွားပြီးတော့ဆက်ဆန်ထွန်းဆေးရုံမှာကုသခံနေရပါဗျ။14ရောက်ကတော့အတွင်းလူနာအဖြစ်ကုသနေရတယ်လို့ဆေးရုံတာဝန်ခံတယောက်ကပြောပါတယ်။အဝေးရမိဘုံမြန်ကွင်းမှာတောက်ကြနေညာတို့ကမိကြီးနဲ့လွတ်တင်တဲ့အလားပြမိဘုံမြန်ပောက်ကွဲခဲ့တာဖြစ်ပါတယ်။တောင်ကြီးမှာဒီမိဘုံမြန်တွေပြန်ကြလေးရှိတဲ့ပွဲအတွက်ကိုနီကိုဟန်နဲ့ဖော်ဆက်ထားတဲ့ရန်တွေတုံးပြီးတော့မိဘုံပြန်တွေလွှတ်တင်ကြလေးရှိပါတယ်။အခုလိုပောက်ကွဲမှုတွေလည်းအရင်တုန်းကဖြစ်လေရှိပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမဟာဓာတ်အားပင်မလိုင်းနဲ့ထိတ်ဆက်ဓာတ်အားသွယ်တန်းပေးတဲ့ဓာတ်အားလိုင်းပြတ်တောက်ခဲ့တဲ့အတွက်တနိုင်နယ်လုံးနီးပါးမိပြတ်သွားခဲ့ပါတယ်။အိန္ဒိယနိုင်ငံကနေလွှတ်ပေးတဲ့ဓာတ်အားကိုဘင်္ဂလားဒေ့ရှ်နိုင်ငံအတွက်သွယ်တန်းယူတဲ့ဓာတ်အားလိုင်းမှာချုံရင်းကျက်ရှိခဲ့တဲ့အတွက်မိပြတ်ခဲ့တာဖြစ်ပုံရတယ်လို့နိုင်ငံပိုင်ဓာတ်အားကုမ္ပဏီတာဝန်ရှိသူတွေကပြောပါရယ်အဲ့ဒီဓာတ်အားလိုင်းကိုအားကိုးနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကအိမ်တွေစီးပွားရေးလုပ်ငန်းတွေဒီကနေ့စနေနေ့နေ့လယ်ပိုင်းလောက်မှာမီးမောင်ကျခဲ့တာပါလူနေထူထပ်တဲ့နိုင်ငံတွေမှာမီးအားပြန်ရဖို့အာဏာပိုင်တွေစူးစမ်းနေကြပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဆိုးဆုံးမီးအမှောင်ကျမှု2009ခုနှစ်တုန်းကတခါဖြစ်ခဲ့ပူးပြီးအဲ့ဒီတုန်းကအင်အားပြင်းဆိုင်ကလုန်းမုန်တိုင်းကြောင့်မဟာဓာတ်အားပေးလိုင်းပြတ်တောက်ခဲ့တဲ့အတွက်နိုင်အတော်ကြာမိပြတ်ခဲ့ပါရဲ့ရှင
်။အာကာသအပျော်လေးလာရေးခရီးထွက်မဲ့ဒုံးမြန်ရင်တစ်ခုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာအစမ်းပြန်တန်းစင်မှာပောက်ကွဲသွားခဲ့ပြီးတဲ့နောက်ဘာကြောင့်ပောက်ကွဲသွားခဲ့တယ်လဲဆိုတာကိုအမေရိကန်စုံစမ်းစစ်ဆေးသူတွေစတင်စုံစမ်းနေကြပါတယ်။တောက်ကြနေတော့ကဒုံးမြန်ရင်ပောက်ကွဲမှုကြောင့်လေယာဉ်မှူးတစ်ယောက်သေဆုံးသွားခဲ့ပြီးတော့နောက်တစ်ယောက်လည်းပြင်းပြင်းထန်ထန်ဒဏ်ရာရသွားပါတယ်။အာကာသရဲ့အပျော်လေးလာရေးခရီးထွက်နိုင်ကြဖို့အတွက်စမ်းသပ်ပြင်ဆင်နေတဲ့ Virgin Galactic ကုမ္ပဏီရဲ့တုံးပြန်ရင်အစမ်းခီးစဉ်ပြန်တက်ပြီးမကြခင်မှာပဲမိုဟာဗီသဲကန္နာရရဲမှာပောက်ကွဲသွားခဲ့တာဖြစ်ပါတယ်အသက်ရှင်တဲ့လေယာဉ်မှုကတော့မပောက်ကွဲခင်မှာလေယာဉ်ထဲကနေဘေးလွတ်အောင်ထွက်ပြီးတော့လေထင်းနဲ့ဆင်းနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီပောက်ကွဲပျက်စီးသွားတဲ့ Spaceship 2တုံးပြန်ရင်ဟာဒီအာကာသရဲစူးစမ်းကျင်သူတွေကိုကဘာမြေရဲ့အထက်မိုင်60လောက်အကွာအာကာသရဲကိုခေါ်သွားပေးဖို့အတွက် Virgin Galactic ကစီစဉ်နေတာပါ Hollywood ကအကျော်အမော်အပါအဝင်လူပေါင်း900ကျော်ကအာကာသခီးစဉ်အတွက်ကိုစပွန်ငွေတွေပေးထားကြပြီးဖြစ်ပါတယ်အာကာသရဲခီးသွားနိုင်ဖို့စမ်းသပ်မှုတွေမှာအခက်အခဲတွေထပ်တွေ့နိုင်ပေမဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့မျှော်လင့်တဲ့အကြောင်း Virgin Galactic ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီ Virgin Galactic ကိုတည်ထောင်သူ Britain Billionaire တထေးကြီး Richard Branson ကလည်းဒီပောက်ကွဲမှုနဲ့ပတ်သက်လို့ဒီသက်ဆိုင်တဲ့တာဝန်ရှိသူတွေနဲ့အတုံစုံစမ်းသွားမယ်လို့ပြောပါတယ် Mr. Branson ဟာဒီကနေ့မှသူ့ရဲ့အာကာသခီးစဉ်လေးလာရေးအဖွဲ့နဲ့အတူ Mojave သဲကန္နာရဲကဒီဒုံးမြန်ရင်ပြတ်ကျခဲ့တဲ့နေရာစီကိုတွေ့ကြည့်မှာဖြစ်ပါတယ်ရှင်
American ပြည်ထောင်စုမှာအလုတ်ခွင်တစ်ခုတည်းမှာအမျိုးသမီးတွေရတဲ့လစာဟာအမျိုးသားတွေနဲ့မတူပဲရတဲ့လစာနှဲပါစေပဲလို့အပတ်စဉ်နိုင်ငံတော်ကပြောကြတဲ့သူ့ရဲ့မိကွန်းမှာသမ္မတအိုဘားမားကပြောသွားပါတယ်။ American ပြည်ထောင်စုမှာဒုတိယဒန်စာနိုင်ငံသားဆိုတာမျိုးမရှိတာကြောင့်အလုတ်ခွင်မှာလည်းဒါမျိုးမရှိသင့်ဘူးလို့အိုဘားမားကပြောသွားပါတယ်။အမျိုးသမီးတွေအနေနဲ့မျှတတဲ့လုတ်ခလစာရဖို့ထိုက်တန်တယ်လို့လည်းသူကဆိုပါတယ်။ဒါကြောင့်ဒီပြဿနာကိုဖြေရှင်းဖို့နီးလန်းဟာအနေဆုံးလကကိုတိုးမြှင့်ပေးရေးအစိုးရပြုချက်ကိုလွှတ်တော်ကဆုံးဖြတ်အတည်ပြုဖို့ပဲဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်အနေဆုံးလစာကို American Dollar 10 Dollar နဲ့10 Cent တိုးမြင့်သတ်မှတ်ပေးမယ်ဆိုရင် American အလုတ်သမားအရေးအတွက်ပေါင်း28သန်းလောက်ဒီအကျိုးခံစား권ရမှာဖြစ်ပြီးအဲ့ဒီတဲကတဝက်ကျော်ဟာအမျိုးသမီးတွေဖြစ်တယ်လို့သမ္မတဥပမာကပြောသွားပါရယ်ရှင
်အောက်တိုဘာလ31ရက်နေ့ရောက်တိုင်းဆင်နွှဲကြလေရှိတဲ့ဟယ်လိုဝင်းပွဲတော်ကိုအင်ဂျီရောမှလည်းတောက်ကြနေတော့ကဆင်နွှဲခဲ့ပါရယ်အ အင်မြူရောတောင်ဘက်မြက်ခင်းမှာဒီမုံပေးဖို့အတွက် trick or treat လို့လာတောင်းခဲ့ကြတဲ့ဝါရှင်တန်ဒီစီထဲမှာရှိတဲ့အကြောင်းတွေကကလေးတွေအပြင်စစ်တပ်မိသားစုကလေးတွေထောင်နဲ့ချီကိုသမ္မတဘရက်အိုဘားမားနဲ့သမ္မတဂရောမစ်ရှယ်အိုဘားမားတို့ကတကြားလုံးတွေချောကလက်တွေကွကီးမုံတွေဝေပေးခဲ့ပါတယ်အောက်တိုဘာနောက်ဆုံးရက်ရောက်တိုင်းမှာဒီအမေရိကန်ပြည်ထောင်စုကကလေးတွေကသူတို့နှစ်တက်တဲ့ဒီကတ်တွန်းဇာတ်ကောင်တွေထူးခြားတဲ့ဝတ်စုံတွေဝတ်ဆင်ကြပြီးတော့ရက်ွက်တွေထဲမှာတအိမ်တက်ဆင်းမုံတွေလိုက်တောင်းကြလေးရှိပါတယ်အဲ့ဒီအတွက်အိမ်တွေကလည်းတကြားလုံးချောကလက်စတဲ့ကလေးတွေအကြိုက်တရေစာတွေကိုဝေပေးဖို့ပြင်ဆင်ထားကြလေးရှိပါတယ်ရှင်
နိုင်ဂျီးရီးယားနိုင်ငံကိုအလဲသွားရောက်ခဲ့တဲ့အမေရိကန်ပြည်ထောင်စု Connecticut ပြည်နယ်က9နှစ်အရွယ်ကျောင်းသူမိန်းကလေးတအုပ်ကိုအီဘိုလာရောဂါပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံခဲ့နိုင်တယ်ဆိုတဲ့စိုးရိမ်မှုနဲ့ကျောင်းမတက်ဖို့ပိတ်ပင်ခံထားရတာကနေအခုကျောင်းကပြန်ပြီးတက်ခွင့်ပေးလိုက်ပြီလို့ New York Times သတင်းစာကဖော်ပြထားပါတယ်အိုက်ကိုလူဝါအိုပရာမီအမည်ရှိတဲ့ကျောင်းသူလေးရဲ့မိသားစုကသူတို့သမီးကိုအတန်းတက်ခွင့်မပေးတဲ့ Milford ကျောင်းကိုတရားစွဲဆိုခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့နှစ်ဖက်သဘောတူညီချက်တွေရရှိပြီးတဲ့နောက်အခုလိုအိုက်ကိုလူဝါအိုပရာမီကိုကျောင်းပြတ်တက်ခွင့်ပေးခဲ့တာပါဒါပေမဲ့ဒီညီနိုင်သဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုတာမျိုးမရှိခဲ့ပါဘူးအလားတူမိန်းပြည်နယ်မှာလည်းအနောက်အာဖရိကကိုသွားပြီးတော့အီဘိုလာရောဂါဝေနာရှင်တွေကိုသွားရောက်ပြုစုပေးခဲ့တဲ့သူနာပြုဆီယာမကိုအတင်းအကျပ်လူအများနဲ့တီးတန့်ခွဲနေဖို့ပြည်내အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။မိန်းပြည်내တရားသူကြီးကတော့ဒီအမိန့်ကိုပယ်ချခဲ့ပြီးသူနာပြု KC Hip Cosma Ebola ယောဂါဝေဒနာလက္ခဏာမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့သူ့ရဲ့ကျန်းမာရေးအခြေအနေပြောင်းလဲလာတာနဲ့ဒီကျန်းမာရေးအရာရှိတွေကိုချက်ချင်းအကြောင်းကြားရမယ်လို့တရားသူကြီးကဆိုပါတယ်ဒီအတောအတွင်းမှာပဲအနောက်အာဖရိကဒေသအတွင်းအီဘိုလာရောဂါနဲ့သေဆုံးသူဦးရေတိုးလာနေတာကြောင့်ရောဂါကုသတဲ့ဆေးကန်အကြီးဆုံးဖွင့်လှစ်ဖို့လိုက်ဘေးရီးယားနိုင်ငံကရည်ရွယ်ထားပါတယ်ရှင် Direct from Washington The
Voice of Americaစနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမျက်မွန်နဲ့မအင်ဂျင်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုတော့မြန်မာသတင်းတစ်ပုဒ်တင်ပြပါမယ်အလွတ်တန်းသတင်းထောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးတေဆုံးမှုနဲ့ပတ်သက်လို့ဖြစ်စဉ်မှန်ကိုစုံစမ်းစစ်ဆေးဖော်ထုတ်နိုင်ဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အတွင်းရေးမှူးဦးဆောင်တဲ့အထူးစုံစမ်းရေးအဖွဲ့ကအမှုဖြစ်ပွားခဲ့ရာမွန်ပြည်နယ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးရရှိလာတဲ့အထူးအစီရင်ခံစာကိုနိုင်ငံတော်သမရစီတိုက်ရိုက်ပေးဖို့တင်ပြရမှာဖြစ်ပါတယ်ကိုပါကြီးရဲ့ကြံ့ရင့်သူမိသားစုဝင်ကိုလည်းတက်တေထွက်ဆိုချက်ပေးဖို့လူ့အခွင့်အရေးကော်မရှင်ကဖိတ်ခေါ်ခဲ့ချိန်အစီအမပြေမှုတွေဖြစ်ခဲ့ပေမဲ့အမှုပြီးဆုံးတဲ့အထိလူ့အခွင့်အရေးကော်မရှင်အနေနဲ့ဆက်သွယ်ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကြံ့ရင့်သူစင်နေအမှုလိုက်ရှိနေတို့ကိုဆက်သွယ်မေးမြန်းပြီးအမှုနောက်ဆုံးရအခြေအနေတွေကိုမဆုမွန်ကစူးစီးတင်ပြပေးပါမယ်
ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်ပြီးတော့ကာကွယ်ရေးဝန်ကြီးဌာနကနေတည်င်းထုတ်ပြန်ချက်ပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီစုံစမ်းစစ်ဆေးဖို့နဲ့အထူးစီရင်ခံစာကိုနိုင်ငံတော်သမ္မတဦးသိန်းစိန်စီအမြန်ဆုံးတင်ပြပေးဖို့နိုင်ငံတော်သမ္မတရုံးကနေမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကိုအောက်တိုဘာလ30ရက်နေ့ကညွှန်ကြားချက်ထုတ်လိုက်တာပါဒါကြောင့်မို့လို့အမှုဖြစ်စဉ်မှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးဖို့အတွက်မှုခင်းဖြစ်ပွားရာမွန်ပြည်နယ်ကိုအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ရောက်ရှိနေကြပြီဖြစ်တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အတွင်းရေးမှူးဦးစင်မြိုင်က VOA ကိုပြောပါတယ်
ကျွန်တော်တို့ဒီကော်မရှင်ကကျွန်တော်ဦးစီးတဲ့ကော်မရှင်လူကြီး၃ဦးပါဖွဲ့ကျွန်တော်တို့ခုမော်လမြိုင်ရောက်နေတာပေါ့ဗျာမော်လမြိုင်ရောက်ပြီးတော့မနေ့ကစပြီးတော့ကျွန်တော်တို့တက်တေထွက်ဆိုချက်တွေကျွန်တော်တို့ဆက်ဆေးပါမယ်တဲ့တဲ့ထဲဆိုချက်ရတော့တက်ဆိုင်တဲ့နယ်ဘက်စစ်ဖက်တာဝန်ရှိပုဂ္ဂိုလ်တွေပေါ့လေဒီဖြစ်စဉ်နဲ့ဆက်စပ်တဲ့ကျွန်တော်တို့ရဲတပ်ဖွဲ့အုပ်ချုပ်ရေးပိုင်းကအဖွဲ့တွေကျွန်တော်တို့ဒါကိုကျွန်တော်တို့ဆက်ဆေးပါမယ်ဖြစ်စဉ်နဲ့ပတ်သက်တာလေ
ဒီကလေးတို့အကုန်လုံးဆရာတို့စုံစမ်းစစ်ဆေးပြီးသွားလို့ရှိရင်ဒီသမရကိုပြန်ပြီးတင်ရမှာမလားဆရာတို့ဘာဆက်လုပ်မှာပါလဲရှင်ဟု
တ်ပါတယ်ဟိုဆရာကတော့ကျွန်တော်တို့ဥပဒေရကွာဥပဒေထဲမှာဟိုကဒီလိုလူခွေးနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးတာဒီနိုင်ငံတော်သမရကိုတင်ရမယ်ဆိုတာပါပါတယ်နိုင်ငံတော်သမတ်တင်ပြတယ်ဆိုတာကတော့အဓိကကနိုင်ငံတော်သမတ်အနေနဲ့တဆင့်တက်ဆိုင်တဲ့အဖွဲ့အစည်းအနေနဲ့ဆက်လက်ဆောင်ရွက်ဖို့ညွှန်ကြားဖို့တွေကြောင်းကြားဖို့တွေပါပါတယ်သမတ်ကိုအစဉ်ခံတာလည်းပါတယ်တက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းတွေဆက်လက်ဆောင်ရွက်ဖို့အတွက်လည်းဆောင်ရွက်ပေးဖို့ကျွန်တော်ကတင်ပြတဲ့သဘောပါပါတယ်
တပြိုင်နက်တည်းမှာပဲကိုပါကြီးရဲ့ကြံ့ရည်သူဇနီးကိုလည်းတက်တေထွက်ဆိုချက်ပေးနိုင်မှုရန်ကုန်အခြေစိုက်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကဆင့်ခေါ်ခဲ့ပါတယ်ခေါ်ယူလို့တွားရောက်ခဲ့ပေမဲ့လိုက်ပါသွားတဲ့သူအရေးအတွက်ကန့်သတ်မှုကြောင့်တာဝန်ရှိတဲ့သူတွေနဲ့မတွေ့ဖြစ်ခဲ့တဲ့အကြောင်းနဲ့အမှုမှန်ပေါ်ပေါက်ရေးမိသားစုဘက်ကအစွမ်းကုန်စ조사သွားကြမှာဖြစ်တယ်လို့လည်းကြံ့ရည်သူဇနီးမတ်တန်တာက VOA ကိုပြောပါတယ်ဟို
တည်ရုံဆောက်ရွက်ပါတယ်နဲ့ခေါ်တာမဟုတ်ဘူးအမသွားတဲ့အခါကျတော့အမရှိနေဦးရောပတ်ဆန်အောင်ပါတယ်အမအကျမင်းမဖော်ပေါ့နော်88မျိုးဆက်ကညီအစ်ကိုနဲ့မိမိမသားငယ်ချင်းလည်းဖြစ်တယ်သ တို့နှစ်ယောက်လည်းပါတယ်ခေါ်တော့နှစ်ယောက်ပဲပေးဝင်တယ်အမနဲ့တန်နဲ့နောက်တစ်ယောက်ပဲပေးဝင်တယ်ဆိုပြီးအမတို့ဝင်ခွင့်မရလို့လေအမဝင်တာအလူခွေကမရှိဘူးလူခွေဆိုတော့အခုရောက်မှာတရားမျှတဖို့လွတ်လပ်ဖို့လင်းဖို့ဘူးရင်းညာရှိမှုဖို့တို့တော့လိုတယ်ပေါ့နော်ဘယ်ဘက်ကမှမလိုက်တဲ့ဌာနေဖို့ဒီခုဖြစ်ဖို့လိုတယ်ဒီလိုကန့်ကွက်တာမျိုးတော့မဖြစ်ပြန်လို့ဖြစ်နေတယ်
လူခွေရေးကော်မရှင်ရုံးကိုမတ်တနာနဲ့အတူလိုက်ပါသွားခဲ့တဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကလည်းနိုင်ငံသားတယောက်ရဲ့အခွင့်အရေးလူခွင့်ရေးကိုအလေးနက်ထားပြီးတော့အမှုမှန်ပေါ်ပေါက်အောင်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့တရားမျှတမှုရှိရှိဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ်
။ကျွန်တော်အနေနဲ့မြင်နိုင်ကတော့မတ်တနာကသူ့ယောက်ျားအကြောင်းကိုပြောနေတိုင်းမျက်ရည်ပြပြီးမူးရေနော်။နောက်ပြီးတော့သူ့ရဲ့စတူအနေနဲ့မပြေစင်းလို့မပြောရမဆိုရမှာဘူးအလွန်ဆိုးရင်လည်းအဲ့လိုမပြောရမဆိုတာလို့ကျင်အမှန်တရားကိုမြန်မာနိုင်ငံလူ့အခွင့်အရေးအလူကြီးကွန်ရှင်ရှာဖွေတဲ့နေရာမှာအခက်အခဲတွေနဲ့ဖြစ်မှာဆိုလို့သူကကျွန်တော်တို့တွေအပါဝင်မိမရဒီနေ့ပုဂ္ဂိုလ်ကံပဲမိတ်ဆွေတွေဖြစ်ကြတယ်မနီလာသိန်းတို့မမီမီတို့ကသူခေါ်နေတာအဲ့ဒါနဲ့ပဲနောက်ဆုံးတော့ကျွန်တော်တို့မအောင်မြင်မင်းနဲ့ပြန်လာခဲ့ရပါတယ
်တသက်ထွက်ဆိုချက်ပေးဖို့အရေးမှာနှစ်ဖက်အဆင်မပြေမှုတွေဖြစ်ခဲ့ပေမဲ့လို့ကျန်းရေးသူမိသားစုနဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအမျိုးသားလူ့ခွင့်ရေးကော်မရှင်အတွင်းမှုကပြောပါတယ်
။မနေ့ကတော့ရင်ကျွန်တော်တို့ဆရာကော်မရှင်အဖွဲ့ဝင်လူကြီးဦးစောဝင်းတို့ဆောင်ရွက်တာပေါ့ဗျာ။မားတော့ကိုပါကြီးရဲ့ဇနီးကိုတက်တဲ့ထွက်ဆိုချက်အခွင့်အရေးပေးတာပေါ့ဗျာ။သို့တော်လည်းသူကလာတဲ့အခါကျတော့အလုံးဟိုရှေ့နေတွေရောဒီပြင်အဖွဲ့စည်းတွေရောတော်တော်များများပါလာတယ်။ပါလာပြီးတော့သူတို့ကအလုံးဝင်မယ်ဆိုပြီးတော့ဖြစ်တယ်လေ။တက်တဲ့ဆိုတာကတော့တက်တဲ့တူချင်းပဲဝင်ရတာပဲလေ။ဆက်တော့ကြယူတဲ့ဒါကတော့ကာကန်ရှင်ရဲ့ဒေမိုင်းဆိုင်ရာလုံခြုံရေးဂုံတိတ်ခါဆိုင်ရာလုံခြုံရေးဆိုတာရှိတယ်လေကျွန်တော်တို့လုပ်နေတဲ့လုပ်ငန်းစနစ်အတိုင်းပဲတက်တွေကိုထပ်ဆိုကြယူမယ်လိုရရင်အမျိုးသမီးဖော်တူဝင်ခွင့်ပြုတယ်ဒါပေမဲ့လို့ပါတဲ့အဖွဲ့တွေကတော့တို့ဘာအကုန်ဝင်မယ်ဆိုတော့ဒီဥစ္စာတော့တဘာဝမဟုတ်ဘူးလေဌာနတက်တွေလည်းမဟုတ်ဘူးဆိုတော့အဲ့ဒါကိုဟိုတို့ဝင်ခွင့်မပြုလို့ဆိုပြီးပြန်သွားတယ်လို့ဒီလိုကျွန်တော်သိရတာပေါ့လေဒါပေမဲ့လို့ဒေါ်တန်နာအနေနဲ့တော့တက်တွေထပ်ဆိုဖို့တော့သူခွင့်မဆုံးရှုံးပါဘူးကျွန်တော်တို့ဒီကိစ္စမပြီးမချင်းသူ့လည်းကျွန်တော်တို့ဖွင့်ထားပြပါမှာအချိန်မီးဟိုလာပြီးတော့ထပ်ဆိုချက်ပေးနိုင်တယ်။နောက်ရေးသားထပ်ဆိုချက်လည်းပေးနိုင်တယ်ဆိုတာဖွင့်ထားပြပါမယ
်။ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကအလွတ်တန်းတရေတော်ကိုပါကြီးအခုလိုအသက်ခံရမှုကိုထောက်ပြပြီးတော့မြန်မာနိုင်ငံထဲမှာတရားလွတ်လွတ်ဖန်ဆီးတပ်ဖြတ်မှုတွေရှိနေတော့မယ်လို့ထောက်ပြပြောဆိုသွားတယ်လို့ပဲပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့ကျူးလွန်တဲ့သူတွေကိုအရေးယူအပြစ်ပေးဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကလည်းတောင်းဆိုထားပါတယ်ရှင်
မဆူမဆက်သွဲတင်ပြသွားတာပါရှင် VOA ကနေစနေနေ့ညပိုင်းအသံလွှင့်စီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးပါရောင်းမယ်ပထမဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆူမြတ်မဆူစီတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြည့်ရအောင်ပါကိုသားညွန်ဦးကအကူအညီတင်ဆက်ထားပါရရှင
်အင်တာနက်ဟာလူတွေအတွက်အင်မတန်အသုံးဝင်တဲ့နေရာတစ်ခုဖြစ်ပေမဲ့အင်တာနက်ကြောင့်ပဲလူတွေအနှောက်အယှက်ပေးခံရ၊စော်ကားခံရတာတွေလည်းရှိနေတယ်နော်ကိုသားညို့
အခုဘယ်သူတွေကများနှောက်အယှက်နေကြလို့မဆုမြတ်မော
ကျွန်တော်နှောက်အယှက်ခံရတာမဟုတ်ပါဘူးရှင်အမေရိကန်မှာအင်တာနက်သုံးနေတဲ့သူ၄ယောက်မှ၁ယောက်ဟာအွန်လိုင်းပေါ်မှာတနည်းမဟုတ်တနည်းအနှောက်အယှက်ပေးခံရတယ်လို့ဖြူးသူတေသနာရဲ့နောက်ဆုံးစစ်တမ်းမှာပြောထားလို့ပါအင်တာနက်အွန်လိုင်းပေါ်မှာသူတစ်ပါးကိုစော်ကားပေါ်ကလှုပ်တက်တဲ့အပြုအမူတွေနဲ့ပတ်သက်ပြီးတော့အသေးစိတ်အဖြစ်ဆုံးလို့ပြောကြတဲ့ဒီအမေရိကန်ကသုတေသနအဖွဲ့တစ်ခုဖြစ်တဲ့ Pew ရဲ့ Online Harassment System မှာဆိုရင်အွန်လိုင်းပေါ်မှာကိုကိုယ်တိုင်အနှောက်အယှက်ပေးခံရတဲ့သူက40ရာခိုင်နှုန်းရှိပြီးတော့တခြားသူတွေအဲ့ဒီလိုမျိုးအနှောက်အယှက်ပေးခံရတာကိုတွေ့ဘူးမြင်ဘူးတဲ့သူက83ရာခိုင်နှုန်းရှိတာတွေ့ရတယ်လေ
အဲ့လိုမျိုးတွေကြောင့်တချို့ဆက်ကြော်သက်တွေဆိုရင်ကိုကိုယ်ကိုအဆုံးစီရင်သွားကြတာတော့မှရှိတယ်မဟုတ်လားဗျသတင်းတွေတဲမှာမကြာကြားနေရတာ
အဲ့လိုမျိုးအွန်လိုင်းပေါ်မှာသူတစ်ပါးကိုထိခိုက်ဆော်ကားနေတာတွေနဲ့ပတ်သက်လို့ဖြူးသူတေသနာအဖွဲ့ကစစ်တမ်းကောက်တော့စစ်တမ်းမှာဖြေတဲ့သူတွေကို online harassment ပုံစံ6မျိုးဥပမာပေးပြီးတော့ဘလို့ပုံစံမျိုးနဲ့ကြုံဘူးတည်းလဲလို့မေးပါတယ်။ရှင်းအောင်ပြောရရင်တော့ဒီအနှောက်အယှက်ပေးခံရတဲ့ပုံစံ6မျိုးပေါ့။နံပါတ်1ကသူတစ်ပါးကိုထိခိုက်နစ်နာစေတဲ့အသုံးနှုံးတွေသုံးပြီးတော့နှောက်ယှက်တာ။နံပါတ်2ကသူများအယှက်ရအောင်လို့တမင်တကာလှုပ်တာ။နံပါတ်3ကကိုထိလက်ရောက်လုပ်မယ်ဆိုတာမျိုးချိန်ချောက်တာနံပါတ်4ကအချိန်တော်တော်ကြာကြာအနှောက်အယှက်ပေးနေတာမျိုးနောက်နံပါတ်5ကတော့ဒီလိမ်ပိုင်းဆိုင်ရာစော်ကားမော်ကရေးသားအနှောက်အယှက်ပေးတာနဲ့နောက်ဆုံးနံပါတ်6ကကို့ online ပေါ်မှာမျက်ခြေမပြတ်စောင့်ကြည့်နှောက်ယှက်နေတာမျိုးအဲ့လိုမျိုးပုံစံ6မျိုးခွဲပြီးတော့မေးခွန်းတွေကိုမေးခဲ့တာပ
ါသူများကိုနင်းနနာဖြစ်အောင်ပြောကြတာအယှက်ခွဲတဲ့သဘောမျိုးရေးကြတာမျိုးကဒီလူမှုကွန်ရက်တွေမှာကျွန်တော်လည်းတွေ့နေရတယ်ဗျ ချို့ကသူတို့ပြောလိုက်တာဘယ်တိုင်းတာထိသူများကိုတွားပြီးတော့ထိခိုက်သွားစီတယ်ဆိုတာတော့မှတွေးမိကြရလားမသိပါဘူ
းဟုတ်ပါတယ်ဒီစစ်တမ်းမှာဖြေကြားတဲ့သူ60ရာခိုင်နှုန်းကသူများကိုနင်းနင်းနာနာနံပါတ်တွေတက်ပြီးတော့နှောက်ယှက်စော်ကားတာကိုသူတို့တွေးမြင်ဘူးတယ်လို့ပြောကြတယ်လေ28ရာခိုင်နှုန်းကတော့ကိုယ်တိုင်ကိုခံရဘူးကြတာတဲ့နောက်တမင်ကိုဒီအဆက်ရအောင်လို့ရေးတာပြောတာမျိုးလောက်ခံရတဲ့သူကလည်း22ရာခိုင်နှုန်းလောက်ရှိကြတယ်အဲ့ဒါမျိုးအများဆုံးခံရတာတွေကအမျိုးသားတွေတဲ့ရှင့
်အဲ့ဒါမျိုးတွေကိုလူတော်များများကြုံတွေ့ကြဘူးလေဆိုပေမဲ့အွန်လိုင်းပေါ်မှာပြောနေရင်းနေကြတာဆိုတော့ဒါတွေကိုမတုံ့ပြန်မဲ့နေလိုက်လို့ရမယ်ထင်တယ်ဗ
ျစစ်တမ်းမှာဖြေကြားတဲ့သူတွေကလည်းအဲ့ဒါမျိုးတွေတွေ့လို့ရှိရင်သူတို့မတိကျုံကြုံပြုတ်လိုက်တာပဲလို့ပြောကြပါရဲအနှောက်ယှက်ပေးတဲ့ပုံစံ6မျိုးတည်းရမှဒီအရန်ကြီးကိုစိုးရင်စရာမကောင်းတဲ့အနှောက်ယှက်ပေးမှုနဲ့စိုးရင်ရလာအောင်လို့အနှောက်ယှက်ပေးမှုဆိုပြီးတော့နှစ်ပိုင်းခွဲထားပါရဲစစောကပြောသလိုပဲဒီတော်တော်များများကြုံကြဘူးတဲ့ပုံစံ2မျိုးနဲ့အနှောက်ယှက်ပေးတာတော့အရန်ကြီးစိုးရင်စရာမကောင်းလာတဲ့ online အနှောက်ယှက်ပေးမှုဆိုပြီးတော့မှတ်ပါရဲ
ဟုတ်တာပါဗျာဒီကိုတိလေးရောက်လုံမယ်ဆိုပြီးတော့ချင်းချောက်နှောက်ယှက်တာမျိုးတွေနောက်ချင်းအတော်ကြကြအနှောက်ယှက်ပေးနေတာမျိုးလိမ်မန်းဆိုင်ရာစော်ကားရေးတာမျိုးနဲ့တစ်ချိန်လုံးကိုစောင့်ကြည့်နှောက်ယှက်နေတာမျိုးတွေကကြတော့လစ်လျူပြုတ်လို့မရတော့ဘူးလေချင်းချောက်ခံရတဲ့သူတွေအတွက်ကတကယ်ကိုစိုးရင်စရာဖြစ်နေမှာပေါ့
အမေရိကန်မှာဒီအင်တာနက်သုံးကြတဲ့သူတွေထဲမှာစိုးရင်ရလာအောင်အနှောက်အယှက်ပေးခံရတဲ့သူတွေက18ရာခိုင်နှုန်းတောင်ရှိတာတဲ့ကိုသားညုံရဲ့အများစုခံရတာမိန်းကလေးငယ်တွေဖြစ်တယ်တဲ့
တခုရှိတာကလည်းအခုလိုမျိုးနှောက်အယှက်စော်ကားပြောနေကြတာအွန်လိုင်းပေါ်မှာဖြစ်နေတာဆိုတော့ကိုယ့်ကိုပြောနေတာဘယ်သူလဲဆိုတာကလည်းအတိအကျသိနိုင်ဖို့ခက်ခဲမှာပဲဗျ
သိကြတာပေါ့ဒီအွန်လိုင်းပေါ်မှာအနှောက်အယှက်ပေးခံရတဲ့သူထက်ဝက်ကျော်ကသူတို့နှောက်အယှက်စော်ကားနေတဲ့သူတွေဘယ်သူဆိုတာမသိကြဘူးတဲ့ကိုမသိတဲ့သစိမ်းတွေကိုကိုကိုဘာတူလဲဆိုတာကိုအမှန်မပြောကြတဲ့သူတွေကနှောက်ယှက်တာတဲ့အဲ့လိုမျိုးခံရတာအများစုကလည်းလူမှုကွန်ရက်တွေတယောက်နဲ့တယောက်ချိတ်ဆက်ကြတဲ့ mobile app တွေမှာဖြစ်ကြတာလို့ဖြူစစ်တန်းကပြောပါတယ
် Facebook လိုမျိုးလူမှုကွန်ရက် website တွေမှာနှောက်ယှက်ပြီးခံရတဲ့သူက66ရာခိုင်နှုန်းရှိတယ်ဆိုပဲဗျကိုယ့်ရဲ့ထင်မြင်ချက် comment တွေပြီးလို့ရတဲ့ website မျိုးတွေမှာရရင်ဆိုင်ဆိုင်စော်ကားမော်ကားအပြောခံရတဲ့သူကလည်း22ရာခိုင်နှုန်းလောက်ရှိတယ်မဆမျက်မွန်ရဲ့
တေကြတာတော့အမျိုးသမီးတွေတော်တော်များများဒီနိနေနနာစော်ကားနှောက်ယှက်ပြောခံရတာကအွန်လိုင်းဂိမ်းကစားတဲ့ website တွေမှာရှင့်အဲ့လိုမျိုး website မျိုးတွေကအမျိုးသားတွေကိုပို့ပြီးတော့လက်ခံကြိုဆိုပြီးတော့အမျိုးသမီးတွေဆိုရင်တော့အနှောက်ယှက်ပေးကြတယ်လို့ဖြူစစ်တမ်းမှာဖြေကြသူတွေကပြောကြပါတယ
်အခုလိုမျိုးဒီ online ပေါ်မှာအနှောက်ယှက်ပေးခံရတာကအသက်အရွယ်ပိုင်းခြားနဲ့လည်းဆိုင်နေတယ်ဆိုတာကိုစစ်တမ်းကတွေ့တယ်လीလူငယ်လူလတ်ပိုင်းတွေပို့ပြီးတော့နှောက်ယှက်ခံကြရတာဗ
ျ Young adult လို့ဒီမှာပြောကြတဲ့လူငယ်လူလတ်ပိုင်းတွေထဲမှာပုံစံ6မျိုးတည်းကတမျိုးမျိုးနဲ့တော့နှောက်ယှက်တာခံကြရဘူးတဲ့နောက်လိမ်မိုင်းဆိုင်ရာစော်ကားမယ်ဆိုတာမျိုးပြောပြီးတော့နှောက်ယှက်ခံရတဲ့ထဲမှာအသက်18နှစ်ကနေ24နှစ်ကြားအရွယ်မိန်းကလေးတွေကအများဆုံးခံရတာပဲတဲ့
တကယ်တော့ဒီအင်တာနက်အွန်လိုင်းဆိုတာကဘုဒ္ဓတမျိုးစုံကိုရနိုင်တဲ့နေရာတစ်ခုဆိုတော့ဒီလိုမျိုးနှောက်ယှက်ပေးနေတာတွေတော့မရှိသင့်ဘူးထင်တာပဲဗ
ျခက်တာလဲအွန်လိုင်းပေါ်ရောက်နေပြီဆိုရင်ကိုဘသူဘဝဖြစ်တယ်ဆိုတာအတိအကျမပြောလဲရနေတော့အပြစ်မှာမျက်နှာချင်းဆိုင်တွေ့နေရင်ပြောချင်မှပြောပြမဲ့စကားမျိုးကိုအွန်လိုင်းပေါ်မှာလွယ်လွယ်ပြောလိုက်ကြတယ်သူများကိုဝေဖန်လိုက်ကြတာပါဖြူသူတေသနာအင်တာနက်သုံးတဲ့သူ3000နီးပါးကိုအခုနှစ်မေလ30ရက်နေ့ကနေပြီးတော့ဇွန်လ30ရက်နေ့ကြားမှာမေးခွန်းတွေကိုမေးပြီးတော့ online harassment စစ်တမ်းပြုစုခဲ့တာဖြစ်ပါတယ်ရှင
်။မဆုမြတ်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတင်ပြမှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မညိုညိုလွင်တင်ဆက်တဲ့မတူရာလေးတွေရဲ့အလဲပါဒီတစ်ပတ်မှာတော့ lambda စေးဆိုင်တွေအပေါ်မတူတဲ့သဘောထားအမြင်တွေကိုစုစည်းတင်ဆက်ထားပါရယ်။နားဆင်ကြည့်ရအောင်ပါရှင်
။မင်္ဂလာပါရှင်။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ရဲ့ lambda မှာအခုလိုတွေ့မြင်နိုင်တဲ့ဇီးလေးတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူရာလေးတွေကိုတင်ပြသွားမှာပါ
။ဟေးရောင်းမြင်သေးတယ်လို့ဒီဘက်မှာ
အခုလိုလမ်းကြားတွေထဲမှာလမ်းမကျဲ platform တွေပေါ်မှာရောင်းချနေကြတဲ့ဈေးတန်းလေးတွေဟာရန်ကုန်မြို့ရဲ့အမြင့်တန်းမြင်တွေ့နေရတဲ့မြင်ကွင်းတွေကမြင်ကွင်းတစ်ခုလို့ပြောရမှာပါမနေ့ဈေးလေးတွေကိုတော့မနေ့စောစော9နိုင်ခွဲ6နိုင်လောက်ကစပြီးမနေ့9နိုင်ခွဲ10နိုင်လောက်အထိတားငါးပေါင်းစုံကအစာဟင်းသီးဟင်းရွက်တစ်သီးဝလံစုံနေအောင်အပြင်အဝတ်အထည်နဲ့လူသုံးကုန်ပစ္စည်းလေးတွေကအစာရောင်းကြတာကိုတွေ့နိုင်ပါတယ်ဒီဈေးလေးတွေကိုမနဲ့ရုံသွာကြောင်းသွာကြမယ်မိသားစုတွေအတွက်ချက်ပြုတ်ပေးမယ်အင်ရှင်မတွေကအဝယ်များကြပြီးညနေ3နာရီခွဲ4နာရီလောက်မှစပြီးခင်းကျင်းရောင်းချတဲ့ညနေဈေးလေးတွေမှာတော့ရုံအပြန်အလုတ်အပြန်မှာဝယ်ကြတဲ့သူတွေကိုအများဆုံးတွေ့ရပါတယ်အခုလိုမျိုးစောစောပိုင်းနဲ့ညနေပိုင်းတွေမှာရောင်းတဲ့တားငါးနဲ့ဟင်းသီးဟင်းရွက်ဈေးတန်းလေးတွေအပြင်လူစီကားတဲ့နေရာတွေရဲ့ကားလမ်းဘေးတွေမှာလည်းအစားအသောက်မျိုးစုံနဲ့လူသုံးကုန်ပစ္စည်းတွေအများဆုံးရောင်းချတတ်တဲ့ဈေးဆိုင်လေးတွေကလည်းရန်ကုန်မြို့ကြီးရဲ့တင်ကြေးတာတွေပါပဲဒီလိုဈေးဆိုင်ဈေးတန်းလေးတွေအပေါ်ရန်ကုန်ဒေသခံတွေရဲ့သဘောထားတွေကတော့မတူကြပါဘူး
မကြိုက်ဘူးနည်းလမ်းမီးလေးရနည်းတွားလာတာနောက်ပြီးတော့ပတ်ဝန်းကျင်ရနည်းအဆင်မပြေခိုက်ပါတယ
်ခိုက်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့လွယ်ကူရပေါ့ဒီညီမရလမ်းဟိုလမ်းတော့လမ်းလာရည်လည်းနည်းနည်းဆန်းဆန်းလေးဝယ်လို့ရတယ်ခဏလေးပါနမေးစေးရရှိတော့အလွယ်တကူဝယ်လို့ရတာပေါ့နော်ဆိုင်ပါလေဟိုဈေးရှိတာကတော့လေဟိုနီးတော့ဝယ်ရပြည့်ရတာအစင်တော့ပြည်တာပေါ့ဒါပေမဲ့ဈေးဆိုတာတော့ဈေးနေရာမှာပဲရှိရမယ်လေဟုတ်တယ်လားအစိုးရဖွင့်လင်းထားတဲ့ဈေးတွေရှိတယ်ညီမရဲ့ဈေးယုံပါညာပေါ့ဈေးကတော့အဲ့လိုမျိုးဈေးမှရှိတာတော့အကောင်းဆုံးပါပဲလမ်းပေးရကြတော့နည်းနည်းသွားလာတာခက်ခဲတော့ရှိတာ
နိုင်ငံတိုင်းမှာရှိတယ်လမ်းပေးဈေးတွေဆိုတာကတော့တူတာဒါပေမဲ့ဟိုစီကင်းတကြရှိနိုင်တော့ပိုကောင်းတာပေါ့နော်စီကင်းတကြတော့လမ်းပေးဈေးတွေဒီနိုင်ငံရဲ့အတိုင်းအတာရကတော့ကလင်းပေးဈေးတွေကတော့ကရှိသိနေလို့တော့ယူဆတယ်မရှိသိမှုဆိုတာကလေဒါကြီးကတော့ဟိုတနေ့ကုန်စီမေးကဲမဲဆိုရင်လည်းမဟုတ်ဘူးကွာနော်ဥပမာလူကြီးအတော်လာကိုဟာဖြစ်တယ်ဟိုကားတွေဘာညာတွေပိတ်ဆိုးတယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့တမျိုးပေါ့အဲသူချိန်သူခါနဲ့နေပြောကရောင်းကြတယ်သူကြဆိုတာနိုင်ငံတိုင်းမှာရှိပါတယ်ဒါကြီးကလင်းပေးတော့ဟိုတိုးတက်တဲ့နိုင်ငံတွေမှာကြတော့တမျိုးပေါ့အ
ကြိုက်လားမကြိုက်လားဆိုတော့ကိုကနီးလဲနီးတယ်လေတွားလာလဲအစင်ပြေနမိုးလေးနဲ့ဆိုတာနဲ့အဲဘူးဖြစ်လဲဆိုတော့နမိုးလေးနဲ့ဆိုတာနဲ့အစင်တင်ဝင်လို့ရတယ်အဲ့ဒါကြောင့်မကြိုက်ဘူး
ရတော့ဟိုဖြစ်ကတိတ်မွာဘူးမကြိုက်ဘူးမဆိုင်ဘူးဆိုင်ကြလဲဈေးတွေရနှစ်ပေါင်းမှလို့ခါအောက်ဆင်းရောင်းတယ်ဟိုဖြစ်တယ်ဆိုတော့အကျန်လမ်းသွားလမ်းလာတွေပါတယ်ဟိုပြောတယ်ဒါနဲ့တော့အထက်ခဲတော့ရှိတာအဲ့ဒါဟိုကိုယ်နေနဲ့မြင်တာပြောက
ြဟိုလမ်းမင်းဈေးကတော့ကောင်းပါတယ်သို့တော်လည်းပရဖောင်းမှရှိရင်တော့မကောင်းဘူးပေါ့ဘယ်လွတ်တဲ့နေရာမှာပေါ့မကားသွားလို့လွတ်တဲ့နေရာမှာတို့တစ်ခါအောက်ဆင်းရှောက်ရတယ်နော်ဈေးတွေကဒီပရဖောင်းမှရောင်းတယ်နော်ပြောလို့ပြောရင်တာဝန်ရှိရလို့လည်းဘာလို့လဲအိမ်ငိုက်လာမြည်အိပ်ပြောင်းလာမြည်တို့ပြောတော့ထိရောက်ပါမလားတကယ်တော့မကြိုက်ဘူးဒီပုံမှာနော်ဈေးဆယ်ရှိရတော့လွယ်တာပေါ့လေဒါတော့အဲ့ဒါတော့ကောင်းတယ်သို့တော်လည်းဒီပလဟောင်းလည်းစီကံကြည့်ပလဟောင်းကနားလျှောက်နော်အောက်ကဆိုရင်ဒါဟိုကားသွားမယ်အောက်ဆင်းလျှောက်ကားကဝင်လာတယ်လို့လည်းတို့လည်းမျိုးလုံးကမကောင်းဘူး
မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာဒီလိုလမ်းပေးဆေးရောက်တဲ့ delay ဟာဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာယာနဲ့ချီပြီးကလေးကရှိခဲ့တာလို့လေလာသူတွေကဆိုပါတယ်။အခုအချိန်မှာတော့လမ်းပေးဆေးဆိုင်တွေအများဆုံးတွေ့နိုင်တဲ့နေရာကအာဖရိကနိုင်ငံတွေရဲ့မြို့တွေမှာဖြစ်ပါတယ်။ဒုတိယအများဆုံးကအာရှနိုင်ငံတွေရဲ့မြို့တွေမှာဖြစ်ပြီးတတိယအများဆုံးကတော့လက်တင်အမေရိကမှာရှိတဲ့မြို့တွေမှာပါပဲ။မြန်မာနိုင်ငံရဲ့အိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေဟာလည်းလမ်းမေးဆေးဆိုင်အများဆုံးရှိတဲ့နိုင်ငံတွေဖြစ်ပြီးအိန္ဒိယနိုင်ငံမှာဆိုရင်လမ်းမေးဆေးရောက်တဲ့သူပေါင်း၁၀သန်းကျော်ရှိတယ်လို့အိန္ဒိယအစိုးရရဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းတရားဝင်ခွင့်ပြုချက်နဲ့ရောတရားမဝင်နားလည်မှုနဲ့ပါရောင်းချနေကြတဲ့လမ်းမေးဆေးတန်းလေးတွေဈေးဆိုင်လေးတွေကိုနေရာအနှံ့တွေးနိုင်ကြပါတယ်။တခါတလေစီကံဥပဒေပြဋ္ဌာန်းပြီးဖန်စီတမ်းမြတ်တာတွေကြောင့်ရဲ့အတိုင်းအတာတစ်ခုလောက်ဆိုင်လေးတွေပျောက်သွားပေမဲ့အများအားဖြင့်တော့ဝယ်သူရောင်းသူနှစ်ဦးနှစ်ဖက်လိုအပ်ချက်တွေနဲ့ဈေးတန်းလေးတွေကတော့ပြန်ပေါ်ပေါက်လာတတ်ကြတာပ
ါဒီလိုဈေးလေးတွေပေါ့ရန်ကုန်ဒေသခံတွေအနေနဲ့ကြိုက်သည်ပဲဖြစ်စေမကြိုက်သည်ပဲဖြစ်စေသဘောထားအမြင်တွေဘလို့ပဲရှိရှိဝယ်ပါယူပါဆိုတဲ့ဈေးခေါ်တန်တွေနဲ့အတူရောင်းဝယ်နေတာကတော့ခစ်တွေစနစ်တွေဘလို့ပဲပြောင်းပြောင်းနေ့စဉ်နဲ့အမျှတွေးနေကြရတာပါပဲရှင်ကျွန်မညိုညိုလွင်ပါ
မညညလွင်တင်ဆက်တဲ့မတူရာလေးရေကနာကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA စာမျက်နှာ Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ EDM 3အင်္ဂလိပ်သင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ပို့ချပေးနေသလို VOA အစီအစဉ်ဖြစ် Video အစီအစဉ်ဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မကြေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။ VOA American အတန်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ3ရက်စနေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line meter 190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဦးကျော်စန္ဒရဲ့တိုက်ရိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွန်နဲ့အတူဦးကျော်စန္ဒတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါဒေါ်ရရှိခင်ဗျာမနေ့ကနေပြည်တော်မှာသမရအိမ်တော်မှာပြုလုပ်ပြီးစီးသွားတဲ့နိုင်ငံရေးထိပ်သီးတွေနဲ့အာဏာထိပ်သီးတွေရဲ့တွေ့ဆုံပွဲထိပ်သီးဆွေးနွေးပွဲလို့ပဲဆိုကြပါစို့ခင်ဗျာအဲ့ဒီပွဲဟာပြဿနာပေါင်းစုံကြုံရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတိုးတက်လာနိုင်တဲ့အစွမ်းအစားအလားအလာရှိသလားဆိုတာကျွန်တော်ဆွေးနွေးဖို့ကြီးညာခဲ့တာဖြစ်ပါတယ်ဆိုတော့ကျွန်တော်ကြီးညာထူပြီးရဲ့နောက်ပိုင်းမှာတော့ဆွေးနွေးပွဲပြီးသွားပြီတွေ့ဆုံပွဲပြီးသွားပြီဆိုတဲ့အကြောင်းပြောစရာပြုံများလာလိမ့်မယ်ထင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသုံးသပ်ဖို့အတွက်ကျွန်တော်ကျွမ်းကျင်တဲ့ပုဂ္ဂိုလ်သုံးဦးကိုပင်တိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်များအဖြစ်ဖိတ်ကြားထားပါတယ်ဒေါက်တာရံမျိုးသိန်းဦးအောင်သူငိမ့်နဲ့ဒေါက်တာတူကြတို့ဖြစ်ပါတယ်သောရရှင်တွေကလည်းဆွေးနွေးလူတွေကများစာတွေကလည်းများတော့ကျွန်တော်လူတူစင်းပြောကြတာပါခင်ဗျာကျွန်တော်သောရရှင်တယောက်ရဲ့ရေးတဲ့စာနဲ့စတင်ပြီးပြောပြစီမြန်မာပြည်သားတွေအဆင်ပြေကြပါစေတော့ဆိုရဲစေတနာမထနိုင်ဘူးဆိုတာမနေ့ကခါရော်မီတွစ်ဆုံဘွဲကပြသသွားပါတယ်ခါရော်မီဆိုတဲ့အသုံးနှုန်းကိုသူသုံးထားပါတယ်သူတို့ပါစားဟလိုက်ရင်ဥပဒေခွေရှိရဲဆိုတာချီလန်းလှမ်းလိုက်တာနဲ့ဘယ်ကိုသွားရမယ်ဆိုတာမြန်မာပြည်သားတွေသိပါတယ်တဲ့အေးဒီအတိုင်းဆိုရင်တော့ဥပမာမြန်မာပြည်ကိုခဏခဏလာရမလို့ဖြစ်နေပါပြီဆိုပြီးတော့ကလေးမျိုးကကိုကျော်မှုစင်ကရေးထားပါတယ်ခင်ဗျာသူကခါရော်မီဆိုတဲ့အသုံးနှုန်းဒါသူတို့ဟာဥပမာမြန်မာပြည်ကိုခဏခဏလာမှပဲလူတွဲဆုံဝဲရင်မကြခဏလုပေးမယ်ဆိုပြီးသူကခနဲ့တဲ့တဲ့ရေးထားတဲ့စာဖြစ်ပါတယ်။နောက်သောရရှင်တူကတော့ဒီပုဂ္ဂိုလ်ကတော့ပင်းစလုတ်ကသောရရှင်လို့ဆိုထားပါတယ်။နိုင်ငံတနိုင်ငံကိုစီမံအုပ်ချုပ်နေပြီးလူထုခေါင်းဆောင်ရဲ့အခြားခေါင်းဆောင်တွေကိုတွေ့တာတယောက်ကို10မိနစ်ပဲတဲ့။မြန်မာပြည်ကို10မိနစ်အတွင်း hash law ဆိုပြီးဖြစ်နေတဲ့ပြဿနာတွေကို10မိနစ်ဖြည့်ဆင်းလိုက်တာပေါ့လေ။ရုပ်ထွက်ကောင်းအောင်လုပ်တဲ့ပွဲပါဗျာတဲ့။ဒီထိပ်ကြီးဆွေးပဲဆိုရင်လုံလောက်ပါမလားဆိုပြီးတော့သူကပြောထားပါတယ်အဲ့ဒါကတော့ပင်းစလုတ်ကသောရရှင်တူဖြစ်ပါတယ်နောက်သောရရှင်တူကတော့ဗာပြောလဲဆိုတော့ကပ္ပကောင်းဆောင်တွေတယောက်လာကြမယ်အရှိအရှာထိပ်ကြီးဆွေးနွေးပွဲအတွက်ခါရုံပြီးလုပ်တဲ့ပွဲဒီသုံးနှုန်းပဲသူတို့သုံးပါတယ်မိမင်ကြဆင်းတဲ့ပြဿနာတွေဥမွားလာကြမရှိပါဘူးတဲ့ဘာကြောင့်လဲဆိုတော့တကယ်တမ်းဘာတွေကိုလိုနေလဲဆိုတာတောင်ဆန်းစုကြည်တို့ကလည်းတောင်းဆိုနေတယ်ပြည်သူတို့ကလည်းလက်မှတ်ထိုးပြီးပြောနေကြတယ်တကယ်တမ်းလုတ်ချင်တယ်ဆိုရင်ဆွေးနွေးနေစရာမလိုဘူးလုတ်စရာရှယ်ကိုလုတ်လိုက်ရင်ဖြစ်ပါတယ်ဆိုတော့ပြောထားပါတယ်ဒီပုဂ္ဂိုလ်ကတော့ချင်းမျိုးသားပြိတ္တတူလို့ရေးထားပါတယ်ဆိုတော့ဒီသောရရှင်တွေကြီးရဲ့စာကိုဒီသုံးဆောင်နဲ့ကျွန်တော်တို့အကဲခတ်မယ်ဆိုရင်ခါရောမီဆွေးနွေးပွဲဆိုတာကိုပြောကြပါတယ်ဒါကတော့သုံးသပ်ချက်ပေါ့လေဒါပေမဲ့ကျွန်တော်အဓိကဆွေးနွေးချင်တာတယောက်က10မိနစ်နဲ့ဆွေးနွေးလို့ဘယ်လောက်မလဲဟုတ်ပါတယ်မနေ့ကဆွေးနွေးပွဲမှာတယောက်တဲ့ပုဂ္ဂိုလ်တယောက်ကို9မိနစ်ကနေပြီးတော့10မိနစ်အထိပြောခွင့်ပေးရလို့ဆိုပါတယ်အပြန်လှန်ဒီကိစ္စဟာဘာဖြစ်တယ်မဖြစ်သင့်ဘူးဆိုပြီးဆွေးနွေးတဲ့သဘောလည်းလုံးဝမရှိဘူးလို့သိရပါတယ်ဆိုတော့အဲ့ဒါအချိန်မလောက်ဘူးလို့ပြောတယ်နောက်တစ်ယောက်ကတော့ဆွေးနွေးစရာမလိုဘူးလုတ်လိုက်ရင်လုတ်စရာတွေအများကြီးပဲလို့ဆိုထားပါတယ်ဒီစာနှစ်ဆောင်နဲ့ပတ်သက်ပြီးတော့ကျွန်တော်ပန်နယ်ရဲ့သဘောထားကိုစမေးပါရစေဒေါက်တာရံမျိုးသိန်းဘာအများပြောချင်ပါလဲခင်ဗျာသူဆွေးနွေးချက်တွေကိုokay doctor ရွှေမြင့်သိန်းရဲ့ line ကသိမကြည်လင်ဖြစ်နေပါတယ်ကျွန်တော်အဲ့ရောင်ဦးအောင်သူငင်းကိုမေးပြရတယ် doctor ရွှေမြင့်သိန်းကိုပြီးတော့မှကျွန်တော်ပြန်ဆက်သွားပါမယ်ဦးအောင်သူငင်းပြောပါခင်ဗျာဒီသောရရှင်တွေဆွေးနွေးတာချင်းနဲ့ပတ်သက်ပြီးဘယ်လိုသဘောပါလဲမလိုတဲ့ပွဲကိုတမင်လောက်တာလားလူရက်သားနဲ့ဒါ side light matter လေးနဲ့ထားပြီးမလုတဲ့သဘောလားဆိုတာသူမေးကြပါတယ်ကိုအောင်သူငင်းသဘောတော့ပြောပါကောင်သူငင်းကြပါလားဟယ်လိုကောင်သူငင်းမကြပါဘူ
းဟယ်လို
ဟုတ်ကဲ့ကြားပါပြီပြောပါခင်ဗျာအခုမှကြားတယ
်ဟုတ်ကဲ့အခုရှင်နေပွဲတွေကတော့ကျွန်တော်အမြင်ကတော့
အစပဲလို့ဟိုစပြီးတော့ဆွေးနွေးကြတယ်လို့မြင်ပါတယ်ဆိုတော့ဒီခုနဟိုဒီကျန်တဲ့တော်တာရှင်တွေပြောသွားကြတယ်လို့ပဲပေါ့နော်ဆိုတော့အနေထားတော့လူတော်များများတော့အခုလောက်ထိဆွေးနွေးတဲ့ပုံစံမှာမကျေနပ်ကြဘူးဆိုတာသိတာပါတယ်ဆိုတော့ဒါပေမဲ့ဒီဆွေးနွေးပွဲတွေကိုကျွန်တော်အမြင်ရတော့ဟိုရှေ့ဆက်ပြီးတော့ဘယ်လောက်ထိဆက်ဖြစ်လာမလဲဆိုတာကိုကျွန်တော်ကစောင့်ကြည့်ကြပါတယ်ဆိုတော့ဒီအခု
တယ်ခင်ဗ
ျဒါပေမဲ့ကောင်းသူရင်ဒေါအောင်ဆန်းစုကြည်ကို၌ကလည်းဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးအားများတဲ့သဘောကိုပြောတယ်ကျမတို့ကလေးဝင်ဆိုင်ပဲဆက်လက်ပြီးတော့ဆွဲကင်ထားတယ်လို့လည်းသုံးသပ်ပါတယ်တခါဦးခွန်ထွန်းဦးကလည်းပြောတယ်ဒီဆွေးနွေးပွဲကတော့ဖြစ်တော့ဖြစ်တဲ့နဲ့ဒါပေမဲ့ဒီဟာနဲ့တော့မလုံလောက်ဘူးပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားခြင်းနဲ့ပတ်သက်လို့ကကောင်းသူရင်ပါပြောလို့ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ဗောနော်ဆိုတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းတွေလည်းကျွန်တော်မီဒီယာကပဲသိပါတယ်ဆိုတော့အဲ့တော့ဒေါအောင်ဆန်းစုကြည်ပြောတဲ့အချိန်မှာကျမမှာ mandate မပါဘူးနောက်တစ်ခါကျတော့သူ့အနေနဲ့သူ့ရဲ့ပုဂ္ဂိုလ်ရေးအမြင်ပဲပြောသွားတဲ့သဘောမျိုးကျွန်တော်တွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်ပြောချင်တာကတော့ဒီဒေါအောင်ဆန်းစုကြည်တို့ဘက်ကလေးဝင်းဆိုင်ဆွေးနွေးပွဲကိုတစ်လျှောက်လုံးပြင်လာခဲ့တယ်တစ်ချိန်လုံးတွဲဆုံဆွေးနွေးပွဲတောင်းဆိုလာတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခါကျတော့အင်အားစုတော်များများပေါ့နော်ဒေါအောင်ဆန်းစုကြည်ကိုဒါဟိုကိုယ်စားလှယ်ဖြစ်ဟိုအလုံးအမြုံလင့်လာကြတဲ့နေရာမှာဒီလိုမန်ဒိတ်မပါဘူးကျမတို့အနေနဲ့ဘူပြင်ဆင်ရတာမဟုတ်ဘူးဆိုတော့အနေထားမျိုးကတော့ကျွန်တော်ထင်တယ်မဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တယ်ခင်ဗျအ
ဲဒေါအောင်ဆန်းစုကြည်ဘက်ကမဖြစ်သင့်တာလားဖိတ်တဲ့လူကကြိုတင်ပြီးတော့ဒါကိုပြင်ဆင်နိုင်အောင်မန်ဒိတ်ယူနိုင်အောင်ကြိုတင်ပြီးတော့ဖိတ်သင့်တယ်ဆိုတဲ့သဘောကိုပြောတာကကွန်တင်းသဘောချင်းလင်းပြန
်တယ်နှစ်ခုလုံးဖြစ်နိုင်ပါတယ်တစ်ဖက်ကလည်းအစီအပြီးအကြောင်းကြားတာနောက်ကြတာဖြစ်နိုင်သလိုဒီကျွန်တော်တို့ကတစ်ချိန်လုံးတွေးဆဆွေးနွေးတောင်းဆိုလာတဲ့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လည်းဒီထက်ပိုပြီးတော့အများကြီးပြင်ဆင်မှုတွေရှိသင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါပဲဒေါက်တာရံမျိုးသိန်းလိုင်းပေါ်ပြန်လာပြီထင်ပါတယ်နော
်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အစံမကြီးလွန်းချလိုက်ပါတယ်အခုဆွေးနွေးနိုင်ပါပြီခင်ဗျာဘယ်လိုသဘောပါဒီဆွေးနွေးပွဲကိုမလိုအပ်တဲ့ပွဲလားမလုမမလုံလောက်တဲ့ပွဲလားဆိုတာပဲ
အဲကျွန်တော်ကတော့ဒီပွဲကဒီသမရရေနိုင်ငံရေးကစားကွက်လို့ကျွန်တော်ထင်တယ်ဗျနောက်တစ်ဖက်ကပြောရင်ဒီ public relation ညီမအစိုးရတော့ဘို့လေနိုင်ငံတကာမျက်နှာစာမှာ public relation ကို promote မြင့်တင်မှုအတွက်လုပ်တဲ့ကစားကွက်တစ်ခုလို့ကျွန်တော်ကထင်တယ်။နောက်ဒီကစားကွက်ဟာဆိုလို့ရှိရင် American အစိုးရနဲ့ပါနည်းနည်းဆက်ဆက်နေတယ်လို့ယူဆလို့ရတဲ့အခြေအနေတွေကိုလည်းတွေ့ရတယ်ပေါ့ဗျာ။ဥပမာလက်ရှိအခြေအနေမှာ American အစိုးရက Congress လွတ်တော်နဲ့ဒီမနက်ကနေဆက်ဆိုင်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုအကြက်တဲရဆိုင်ရတဲ့အခြေအနေမျိုးမှာအိုဘားမားမလာခင်မှာဒီဆွေးနွေးပွဲကိုစီစဉ်တာကကျွန်တော်ကအချိန်ကိုက်လုပ်တယ်လို့ကျွန်တော်ကမြင်နေ။နောက်အရင်မတိုင်ခင်တည်းကမှာသမ္မတအိုဘားမားကတော့သမ္မတဦးသိန်းစိန်စီရောဒေါ်ဆန်းစုကြည်စီရောဖုံးဆက်တယ်ဆိုတဲ့အကြောင်းအားလည်းပဲ။အဲအမေရိကန်အနေနဲ့ဒီဆွေးနွေးပွဲကိုဒေါ်ဆန်းစုကြည်အနေနဲ့နော်မတက်ဖြစ်တာမျိုးသူကိုယ်တိုင်မတက်ပဲကိုယ်စလေလွတ်တာမျိုးဖြစ်လာမှာကိုစိုးရင်ပြီးတော့အဲလုတ်ခဲ့တဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်ကယူဆတယ်အဲ့ဒီအခါကျတော့ဒီဆွေးနွေးပွဲနဲ့အမေရိကန်ရဲ့ပတ်သက်မှုကတော်တော်ကြီးကိုကြီးမားနေတယ်လို့မြင်နေအဲ့ဒီအတွက်ကြောင့်မလို့ဒီဆွေးနွေးပွဲလို့တာဟာအမေရိကန်အစိုးရအတွက်ကိုမြန်မာအစိုးရအတွက်ကိုအဲထပ်ပေါက်တစ်ခုရှားဖို့ပြေဆင်ဆောင်ရွက်တယ်လို့ကျွန်တော်အဲ့လိုမြင်နေ
ဟုတ်ကဲ့ဒေါက်တာရမင်းသိန်းကျွန်တော်မေးစရာရှိတာကအဲ့တော့အမေရိကန်နိုင်ငံရေးသမားတွေဟာသိတိန်တယ်လို့ပြောမှာပေါ့အခုအနီးကပ်ပြီးတော့မှခေါ်ရဒေါင်ဆန်းစုကြည်ဟာသူတွေနဲ့ညှိနှိုင်းဖို့တော့မှအချိန်မရခဲ့ဘူးနောက်ပြီးတော့တယောက်ကို9မိနစ်10မိနစ်လောက်ပြောပြီးတော့ကဲပြန်ကြတော့ထမင်းစားမယ်ဆိုပြီးလွှတ်လိုက်တယ်ဒီလိုလှုပ်ပြတဲ့ဟာလေးလောက်ကိုအမေရိကန်တွေကအလေးအနက်ပြုပြင်ပြောင်းလဲလို့သတ်မှတ်ပြီးလက်ခံကြမဲ့သဘောလားခင်ဗျာကြီးရော
အဲ့ဒီလိုဖြစ်လာမှာတော့ကျွန်တော်ကအတော်လေးစိုးရိမ်ပါတယ်ဗျဒီဆွေးနွေးပွဲကိုနိုင်ငံတကာမှာရောအမေရိကန်အစိုးရကရောမြန်မာအစိုးရကရောအဲဟို promote လုပ်ပြီးတော့ပေါ့လေဟို lobby လုပ်ပြီးတော့အဲမြန်မာနိုင်ငံထဲမှာဟိုနိုင်ငံရေးတွဲဆုံဆွေးနွေးမှုတွေဖြစ်ပေါ်နေပြီနောက်အတိုက်ခံနိုင်ငံရေးအားစုတွေနဲ့အစိုးရနဲ့လွတ်တော်နဲ့ဂျာမားနောက်တက်မတော်နဲ့ဂျာမားဟိုယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေစတင်နေပြီဆိုတဲ့ပုံစံမျိုးနဲ့နောက် lobby လုပ်လာနိုင်တဲ့အနေအထားတွေကိုတော့ကျွန်တော်စိုးရိမ်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်သောရရှင်တယောက်ရေးတာကိုကြားဖြတ်ပြီးနည်းနည်းပြောပြရစီကျွန်တော်ဒေါက်တာတူကြကိုမေးချင်လို့ပါအာမန္တလေးကပုဂ္ဂိုလ်တယောက်ကဗာရေးလဲဆိုတော့အန်ဒါခါရော်မီအပြေးလွှားမပြိမီနဲ့လှုပ်ချလိုက်ပြန်ပြီတဲ့ကိုပွင့်ဆိုင်တဲ့ဗျာဘေဒင်ရတရားဇော်နန်းနေတာကိုကိုနင်းကိုကနန်းကိုနဝင်းမဇီလာကအစလူတိုင်းကြည့်တယ်တဲ့ အခုကြည့်မိမိတို့အနိုင်ရဖို့အားသာဖို့ကိုနဝင်းတစ်ခုတည်းကိုကြည့်တော့မွန်ရခိုင်ကရင်ကချင်းချင်းစားတဲ့တိုင်းသားတွေပါမလာဘူးပွားစီပွားစီဖြစ်ကုန်ကြပြီရဲ့သုံးထားတဲ့အသုံးနှုန်းပါ PR ကိုအားပေးတဲ့တဆညာနဲ့ NDF နှစ်ဖွဲ့ကိုထည့်ပေးထားတာလည်းပဲပေါ်ထင်ကြီးဖြစ်နေတယ်လို့ဆိုထားပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးဒေါက်တာတူကျော်ရဲ့သဘောထားကိုသိကျင်ပါတယ်အဲ့ဒီတော့စောစောကောင်သူညီကလည်းပြောတယ်ဒေါက်အောင်ဆန်းစုကြည်ဟာကျန်တဲ့တိုင်းသားတွေကိုလည်းကိုစားပြုလို့သတ်မှတ်ထားတာဖြစ်တယ်ဆိုတဲ့အချက်ရဲ့အခုဆွေးနွေးပွဲမှာတိုင်းရင်းသားတခြားကိုယ်စားလှယ်တွေမပါမွန်ရခိုင်ကရင်ကချင်းချင်းတို့မပါတဲ့အတွက်တိုင်းရင်းသားတွေပေါ်စီပေါ်စီဖြစ်ကုန်ကြပြီလို့ဆိုရဲဒေါက်တာတူကျဘယ်လိုသဘောပါလဲဒီဆွေးနွေးချက်တွေကို
ဟုတ်ကဲ့ဒီချက်နဲ့ပတ်သက်ကျွန်တော်သဘောထားအမြင်ကတော့အဲ့ဒါဒီတိုင်းရင်းသားဘက်ကဖိကြားမှုမှာတော့ဒါအစပိုင်းမှုလို့အချင်းကလည်းတူတောင်းလို့အားကြီးလို့လားတော့မပြောတတ်ဘူးနည်းနည်းကအားပြော့တယ်လို့တော့ထင်တယ်အဲ့တော့ဒီတိုင်းရင်းသားဘက်ကအခုကသဘောစုဖွဲ့စည်းထားတဲ့မဟာမိတ်ဖွဲ့စည်းထားတဲ့အဖွဲ့ကြီးရဲ့ကိုယ်စားလှယ်ကိုဖိတ်တယ်ဆိုတော့အဲ့ဒီကိုယ်စားလှယ်တွေဖိတ်ဒါနဲ့ဒီတိုင်းရင်းသားတွေအားလုံးရဲ့သဘောထားပါပြီလို့အဲ့လိုယူဆလို့တော့နည်းနည်းခေတ်ဥမယ်နဲ့တို့ပါတယ်ဒါကြောင့်မလို့ဒီတိုင်းရင်းသားတွေကိုဖိတ်ကြမယ်ဆိုလို့ရှိရင်တော့နောင်ကိုပေါ့နော်ဒါတိုင်းသားအလိုက်မျိုးမျိုးပြင်းတဲ့အလိုက်စာရှိပြင်းသူတို့ကြစီဖြစ်တဲ့လို့ picture မှာဆိုလို့ရှိရင်ပုံပြီးပြည့်စုံနိုင်ပါတယ်အဲဒါမဲ့ဒါအခုချိန်ကမှသူတို့ဟာဒီအချင်းသူအတွေ့မှာကျင်းပရတဲ့အတွက်ကြောင့်အဲကမန်ကန်ကျင်းပရတဲ့သဘောမျိုးနဲ့ဆောင်တယ်လေအဲအကြောင်းမလို့ဖြစ်မလားလို့တော့ယူဆတယ်အဲအဲအကြောင်းမလို့ပြောမယ်ဆိုလို့ရှိရင်တော့အဲဒီတိုင်းသားဘက်ကပါဝင်မှုအားနည်းချက်ရှိတယ်ဆိုတော့ပေါ်တော့ပေါ်လို့ပါတယ်ဗ
ျဟုတ်ကဲ့ဒေါက်တာဒုကျခင်နောက်သောရရှင်တယောက်ကရေးပါတယ်မလေးရှားကနာမည်တော့သူမဖော်ပြထားမပေါ်ပြပြစီနဲ့သူကပါပြောလဲဆိုတော့သူကလည်းပဲဘေဒင်ဆရာပဲခုနကကိုနဝင်ဆရာလိုပဲအဆယ်လေးဦးဆိုတော့ဆယ်လေးနေဦးမဲ့သဘောလို့တွေးမိပါတယ်တဲ့အတိတ်နဲ့ကောက်တာဟုတ်ကဲ့စဉ်းစားကြဆယ်လေးဦးဆိုတော့ဆယ်လေးနေမယ်တဲ့လူတယောက်ကို7မိနစ်လောက်အထင်ရတာဆိုတော့ယထာမမီမှာစိုးလို့များလားတဲ့သူကလည်းရည်ထားပါတယ်ခင်ဗျာတလောက်ရည်ကြီးတဲ့ဆွေးနွေးဖို့အချိန်တွင်းမှာထမင်းဖိတ်ကျွေးသလိုဖြစ်နေတယ်ရက်လက်ကနိုင်ငံတော်ရဲ့ထမင်းပိုးနဲ့ကာမီရလာမသိပါဘူးဗျာလို့သူကမေးပါတယ်နောက်တစ်ခုကတော့သူပြထားတဲ့အထက်မှာအလေးအနက်သူပြောထားတဲ့တစ်ခုကဘာလဲဆိုတော့ပြည်တွင်းငင်းငန်းရေးဆိုတာကိုစစ်တပ်ကမလူချင်းဘူးတဲ့သူရဲ့သဘောကဘာကြောင့်လဲဆိုတော့သူတို့အလုံးရှိနေဖို့အတွက်ပြည်သူတွေလေးစားအထင်ကြီးနေဖို့အတွက်ဒီလက်နက်ကင်တွေကိုမွေးထားရမယ်လို့သူကမြင်တယ်ဆိုတော့ပြောထားပါတယ်ဒီကိစ္စကိုလည်းကျွန်တော်ဒေါက်တာတူရကိုလည်းပဲဆက်ပြီးမေးချင်တယ်ဆရာဒေါက်တာတူရတချင်ကလက်နက်ကင်တွေတော်လှန်ရေးသမားဖြစ်ပါတယ်ဒီသဘောထားမျိုးစစ်တပ်မှာတကယ်စီးတယ်ရှိတယ်လို့ဆရာထင်ပါလားခင်ဗျာပြည်တွင်းစစ်ကိုမွေးထားရမယ်ဒါမှငါတို့လူတွေအထင်ကြီးမယ်ဆိုရယ်စစ်တပ်မှာဒီစိတ်ဓာတ်မျိုးရှိနေတယ်ဆရာထင်သလားခင်ဗျာ
အဲဒီကိစ္စနဲ့ပတ်သက်တော့ကျွန်တော်ပုံမှန်ပြောရမယ်ဆိုလို့ရှိရင်တော့အဲရခင်ကတော့ဒါဒီလိုသူခွန်မျိုးရှိတယ်ဆိုတာတော်တော်လေးကြားခဲ့ရပိုးပါလေ။ဒါမဲ့ဒီအခုနောက်ပိုင်းမှာတော့ဒါကျွန်တော်တို့ဒီပြည်ပြည်ကြောင်းလေးရဲ့အဖော်ဆောင်နေတဲ့အချိန်ခါငင်းချမ်းရေးကိုအလုံးဝဲဝန်းရှေ့ရှုနေတဲ့အချိန်ခါဖြစ်တဲ့အတွက်ကြောင့်အဲတမ်တော်အနေနဲ့လည်းငင်းချမ်းရေးလူကြီးပါတယ်ဆိုတော့တဖွားဖွားပြောနေတာလည်းကြားနေရတယ်အဲ့လိုနေထားအောင်မှာကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီဒီအကိုအဒီဟိုစာကိုဒီအဲဒီတွင်းစီကိုမွေးထားပြီးတော့မှဒါတမ်တော်ကအခုကျယူဂျင်လို့ဆိုတဲ့နေထားမျိုးကတော့အဲဒီလိုအသေးခွန်မျိုးကတော့အခုအချင်းခါမှာတော့မရှိတော့ဘူးလို့ကျွန်တော်ယူဆတယ်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုပါဝင်ဆွေးနွေးရသောရရှင်တဲ့တချို့ကိုကျွန်တော်ဖိတ်ခေါ်ပြစီပထမဆုံးပုဂ္ဂိုလ်ကတော့ငင်းချမ်းမွန်ဖြစ်ပါတယ်ခင်ဗျာငင်းချမ်းမွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့အားလုံးမင်္ဂလာပါကျွန်တော်ညင်းကြမှုပါကျွန်တော်အနေနဲ့ဆွေးနွေးကြံပြရမယ်ဆိုရင်တော့အခုလို့ဆွေးနွေးကြတာတော့ကောင်းတဲ့ရလတ်တွေကောင်းတဲ့တိုက်နမိတ်တွေဆက်လက်ဖြစ်စေချင်တဲ့အတွက်ဒါတော့ဒီနိုင်ငံရဲ့တိုးတက်နိုင်ငံရဲ့တိုးတက်ဖြစ်စဉ်ညီမရဲ့တိုးတက်ဖြစ်စဉ်မှာဒါအကောင်းဆုံးအခြေအနေမျိုးလို့ဒါကျွန်တော်တော့ယူဆပါတယ်မဖြစ်လို့လဲဆိုတော့ဟိုတော့လို့တဖက်နဲ့တဖက်ပြပြောပြရှာမျိုးမသားလောက်တာမျိုးမဟုတ်ဘဲနဲ့ဆက်ပြီးတော့ကောင်းတဲ့လောက်ရတဲ့ဆက်ပြီးလုပ်ဆွေးခြင်းနဲ့သုံးပွင့်ဆိုင်မဲ့ပြောပြောလဲပွင့်ဆိုင်မဲ့ဆိုဆိုပေါ့ဗျာအမ်ဆက်ပြီးတော့ဆွေးနွေးကြမယ်ဆိုရင်တော့ဒါကောင်းတဲ့ရလတ်တွေဖတ်လာမယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်နိုင်ငံအတွက်အစ်တဲ့ပြင့်တော်ဆုံးတော့အချိန်မဆွဲဘဲနဲ့အခက်ခဲတွေဘယ်လောက်ပဲရှိရှိအထူးတွေပြဿနာတွေပြေလည်သွားစေခြင်းနဲ့ဆိုရင်တော့ပြမစိုးတရားထွန်ကားပြီးခေါ်ထမှုရှိမှရှိတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတစ်ခုကိုအမြန်ဆုံးထူထောင်နိုင်မှကျွန်တော်နိုင်ငံဟာအကောင်းဆုံးတိုးတက်လာမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လို့ဆိုတော့ကျွန်တော်ကဆီးရီးယားလီဗျာနဲ့ဒီအီရတ်မှာဖြစ်ခဲ့တဲ့အားတွေကိုသင်ခန်းစာကြည့်ကြပါ။အဲတမိုင်းတရားခံဖြစ်
စေချင်ဘူးအားလုံးအဲရေကောင်းနိုင်ငံရေးသူရေကောင်းအာဇာနည်တွေဖြစ်စေချင်ပါလေ။ဘာမင်းပတ်သက်သူတွေအားလုံးအနေနဲ့လည်းဒီသင်ကန်းစာတွေအရာရာသင်ကန်းစာယူပြီးတော့ဒီကျွန်တော်တို့နိုင်ငံအတွက်အကောင်းဆုံးအနာဂတ်မျိုးစစ်မျိုးစစ်တွေနဲ့
ဟုတ်ပြီကိုညင်းညမ။
လက်ရှိပါဝင်နေသူတွေအတွက်နိုင်ငံကနိုင်ငံကမှရှိတဲ့ကမ္ဘာကောင်းဆောင်တွေစိတ်အေးအောင်ပေါ့နော်ကျွန်တော်နိုင်ငံဒီလူလူတွေအကျိုးစီးပွားအတွက
်ဟုတ်ကဲ့ညီညာမလောက်ဆိုနောက်ပါပြီညာအကောင်းမြင်တယ်ပေါ့ဒီဆွေးနွေးပွဲကိုညီညာမကအကောင်းမြင်တယ်ဆိုတဲ့သဘောဖြစ်ပါတယ်ဟုတ်ကဲ့သောတာရှင်တွေကတော့ဝေဖန်နေရတယ်အကောင်းမြင်တဲ့ပုဂ္ဂိုလ်တူရောက်လာတယ်ကျေးဇူးတင်ပါတယ်ခင်ဗျာနောက်ပုဂ္ဂိုလ်တူကတော့ဥလှမြင့်ဖြစ်ပါတယ်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်ဥလှမြင့
်ဟုတ်ကဲ့ခင်ဗျာအဲကျွန်တော်လည်းအကောင်းမြင်တယ်လို့ပဲပြောရမှာပါခင်ဗျာ
ဟုတ်ကဲ့မြင်ပါခင်ဗျာဘာ
လို့ဆိုတော့ဒီ dialogue ဖြစ်လာတဲ့ပထမပုံစံပေါ့နော်ပုံစံအခုပြောကြသလိုပဲဖုတ်ပုံပြီးတိုက်ဖြစ်တယ်ဟဲ့လားဥပမာကဟလာတိုက်တွန်းလို့ဖြစ်တယ်ဘယ်လိုပဲဖြစ်ပါစေကျွန်တော်တို့ဟလာတိုင်းပြည်ထဲမှာအရေးကြီးတဲ့ stakeholder တွေတွေ့တယ်ဆိုတာဒါကောင်းတာပါပဲခင်ဗျာဟိုဒုတိယပိုင်းပေါ့နော်ကျွန်တော်တို့ဒီ process ကတူတောင်းနေဟဲ့လားတူတောင်းနေမဲ့ကျွန်တော်တို့အဲ့ဒီမှာကျွန်တော်တို့သိရသလောက်ပေါ့နော်အားလုံးကအပြူသဘောနဲ့ပြောကြတယ်နော်စစ်ဆက်သွားရေးအတွက်ဟလာအုတ်မြစ်တွေထနိုင်ခဲ့တယ်နော်ဥမာကြကျွန်တော်တို့ဟလာအခြေခံဥတွေကိုလည်းပဲလွှတ်တော်တွေကပဲဒါပြင်ရေးကိုသူတို့ဆောင်ရွက်မယ်ဟလာနိုင်ငံရေးတပ်နာနိုင်ငံရေးကြီးနဲ့ရှင်းမယ်ပေါ့လေဟလာ reform မျိုးကိုကျွန်တော်တို့ဒီလုပ်တဲ့ညမှာယုံကြည်မှုတည်ဆောက်ရေးဓိကကြရတယ်စသည်ဖြင့်ပေါ့နော်အဲဒါဒီကိုသူတို့အခြေခံပြီးတော့ဟလာတခြားဘေးမထွက်ဖဲနဲ့ပြောနိုင်တာကျွန်တော်ဖြင့်အများကြီးကျေနပ်ပါတယ်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကဲအကောင့်မြင်တဲ့ပုဂ္ဂိုလ်နှုတ်ရဆွေးနွေးခြင်းနဲ့ပတ်သက်ပြီးဒေါက်တာရန်မျိုးသိမ့်ပဲလို့သဘောပါလားခင်ဗျာ
အဲကျွန်တော်နေရာတော့ဗျာလက်ရှိဒီနိုင်ငံရေးဆွေးနွေးပွဲကနေပြီးတော့ကိုကျွန်တော်မျှော်လင့်နေတာဒီတိကာမြင်တာလေးပေါ့လေနိုင်ငံရေးအကြောင်းလေးကိုဖြစ်စီမဲ့ဟိုမှာအခြေခံနိုင်ငံရေးသဘောတူညီချက်တစ်ခုကိုအဲရနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်နေတယ်။ဒါပေမဲ့လက်ရှိအခြေအနေမှာတော့နိုင်ငံရေးရပေါ့လေဘုံသဘောတူညီချက်တစ်ခုမှမရခဲ့ဘူး။နောက်ပြီးတော့ဟို tangible ဒီ outcome တစ်ခုမှလည်းအဲချင်းချင်းမြင့်မြင့်ရခဲ့တာကိုမတွေ့ရဘူး။အဲ့ဒီအတွက်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးပြောင်းလဲအတွက်စိုးရိမ်စရာလို့ကျွန်တော်ကမြင်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကလက်ရှိအာဆီယံနိုင်ငံတွေထဲမှာတော့တူးချင်းဝင်ဝင်ရကြည့်မယ်ဆိုရင်အစိုးရဆုံးနိုင်ငံဘဝကိုရောက်နေတယ်။အဲ့တော့တိုင်းပြည်ရဲ့စီးပွားရေးလူမှုရေးကြေကနာဆိုတာကျွန်တော်နိုင်ငံရေးအကျက်ပေးနိုင်ငံရေးကြေကနာပေါ်မှာအခြေခံတယ်။အဲ့တော့ဒီနိုင်ငံရေးကြေကနာနိုင်ငံရေးအကျက်ပေးကိုကျွန်တော်တို့ကလက်တွေ့ကြအချိန်တိုအတွင်းမှာစီမံချက်ရှိရှိနဲ့ရရှိအမြင်နဲ့မဖြေရှင်းနိုင်ဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအချက်အလက်တွေကိုကျွန်တော်တို့မကျော်လွှားနိုင်ရင်စီးပွားရေးလူမှုရေးစတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုကျွန်တော်တို့ဘယ်လောက်ပဲလုပ်လို့အိတ်ပေါင်းနဲ့ဖားကောက်တာပဲဖြစ်မယ်လို့ကျွန်တော်ကအဲ့လိုယူဆတယ်ဗျ
။ဟုတ်ကဲ့။အာကိုအောင်သူရင်းခင်ဗျာစောစောကဥလှမြင့်ဆွေးနွေးတဲ့အထက်မှာအကောင်းမြင်တယ်ပြီးတော့သူကဘာတစ်ခုထောက်ပြသွားလဲဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့ကိစ္စကိုလွှတ်တော်တွင်းမှာပဲဆွေးနွေးမယ်ဆိုတဲ့ကိစ္စအဲ့ဒါကိုသဘောတူတယ်ဘာညာပြောသွားပါရဲ့အဲ့ဒါကဘလောက်ကောင်းတဲ့အလားအလာလဲဘလောက်ခိုင်မာတဲ့သဘောတူညီချက်လို့ထင်ပါလဲခင်ဗျာလေးလာတော့ကုန်တင
်ဟုတ်ကဲ့အခုကျွန်တော်မြင်ရတော့ခုနကျွန်တော်တော့အကောင်းမြင်ပါတယ်သူတို့ပြောကြသလိုပဲပေါ့နော်ဆိုတော့ဒါပေမဲ့ဒီဆွေးနွေးပွဲတွေကနေပြီးတော့ရေရှည်ကျွန်တော်တို့ဟိုဘလောက်ထိဆက်သွားနိုင်မလဲဆိုတဲ့အချက်ကပိုရေးကြည့်တယ်လို့ကျွန်တော်ယူဆပါတယ်ဆိုတာကအခုလက်ရှိကျွန်တော်တို့တိုင်းသားပြစ်ခတ်ရစေးရေးအဖွဲ့တွေနဲ့လုပ်နေတဲ့အချိန်မှာဒါသက်သက်မှန်မှန်ပေါ့နော်ဒီ institutionalized ဒီသေချာစုဖွဲ့ထားတဲ့သဘောမျိုးဖြစ်လာပါတယ်အဲ့တော့နိုင်ငံရေးအင်အားစုတွေနဲ့ဆွေးနွေးတဲ့အခါမှာလည်းအခုလိုဆွေးနွေးပြီးတော့တခါလဲပြီးသွားမှလားရေရှည်သဘောမျိုးပေါ့ကျွန်တော်တို့ဘယ်လိုဆင်းရဲကြဖြစ်လာမလဲကြံတဲ့ NLD ပါတီဝင်တွေခေါင်းဆောင်တွေပါဝင်လာအောင်ဘယ်လောက်ဆက်ချက်နိုင်မလဲပေါ့နော်ဆိုတော့ဒါအရေးကြီးတယ်လို့ပို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့နောက်သောရရှင်သူစံပြီတောင်ပိုင်းသားဆွဲပုဂ္ဂိုလ်ကရေးထားပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့တခြားနယ်ပယ်အစည်းအဝေးခေါင်းဆောင်တွေဘက်ကတစုံတရာခိုင်မာတဲ့သဘောတူယက်တိချက်မျိုးပြင်ဆင်ထားရင်ရှိမရှိကျွန်တော်အသေးချာမသိပါဘူးဒါပေမဲ့လည်းသမရနဲ့ကာကြုပ်ဖက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေး25ရက်နှုန်းကိစ္စပါတော့ခန်းစည်းအနေနဲ့သူတို့ပြင်ဆင်ထားပြီးဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်ဆိုတော့ကျွန်တော်ဒီကိစ္စကိုလည်းပြောချင်တယ်ဆိုတော့ဒီလွှတ်တော်ထဲမှာဖွဲ့စည်းပုံကိုပြင်ထိုင်လိမ့်မယ်ဆိုတဲ့မျှော်မှန်းချက်ကဒေါက်တာတူကျော်ကမျှော်မှန်းပါသလားခင်ဗျာဖွဲ့စည်းပုံကိုလွှတ်တော်ဘောင်အတွင်းကပြင်ထိုင်မယ်ဆိုတာဆရာတူကျော်ဘယ်လိုသဘောပါလဲ
ကျွန်တော်အမြင်ကတော့ဒီအထက်ရောက်တော့သူတို့ပြင်နိုင်ပါပါဒါဟိုပြည်သူလူထုလူလားတဲ့အတိုင်းအတာအဖြစ်အပြည့်ဝပြင်နိုင်ပို့ရတော့ဒါစောင့်ကြည့်ရမှာပဲဒါပေမဲ့ဒီဒီလာမဲ့ဒီချင်းကချင်းပါမဲ့ဒီလူတော်ဆွေးပွဲတွေမှာသူတို့ကော်မရှင်ကတင်ပြတဲ့ပုံမူဒီဘက်မှာသူတို့ဆွေးနွေးကြမယ်လေအဲ့ဒါမှာပုံမှန်တွေတော့နေပြလို့သူပြင်ဆင်နိုင်လိမ့်မယ်လို့ယူဆပါတယ် အဲကြောင့်မို့ဒါကျွန်တော်စောင့်ကြည့်ရမှာပဲလို့ပဲကျွန်တော်အဲ့လိုပြောချင်ပါတယ်ဒီကိစ္စကတော့နော်အဲမျောတော့မျောနေတာပေါ့ဒါပေမဲ့အဖြေကဘယ်လိုထွက်လာမလဲဆိုတော့စောင့်ကြည့်ရမှာလေ
ဆရာအရေးကြီးတဲ့ဆရာကိစ္စတွေထဲမှာကျွန်တော်တိုင်းရင်းသားအရေးနှုန်းမှာ Federation ကိစ္စ Federal ကိစ္စတွေပါတယ်ကြတော့ဆရာအဲ့ဒီအထိဆွတ်တော့ကပြင်နိုင်မယ်ထင်ပါလားသူတို့ပြင်ပုံပြင်စင်ပုံပြင်စင်နီး95ခိုင်နှုန်း plus ရမယ်ဆိုရဲဟာကိုပဲပြင်နိုင်မယ်လို့ထင်ပါလားဆရာနည်းနည်းလေးသိစိတ်ဆွေးနွေးပြပါမယ်တော့
โอเคကျွန်တော်ကတော့ရေပူရပဲပြောချင်ပါတယ်အတူပြင်သားတဲ့နေရာမှာတော့ဒါ Federal နဲ့တက်ဆိုင်တဲ့ပုံမှန်တွေလည်းပါကုန်ပါသွားမှာပါဖဲဒီဒီမိုကရေစီနဲ့တက်ဆိုင်တဲ့ Federal နဲ့တက်ဆိုင်တာပါသွားမှာပါပဲအနောက်ပြည်တွေကွန်ဆင်ကရခိုင်နှုန်းကိစ္စလည်းသူတို့ထပ်မမျိုးဆွေးနွေးကြပါပါအဲဒီသူတို့အခိုင်မာအပြန်လမ်းဒါအကြည့်နဲ့ဆွေးနွေးတဲ့အချိန်မှာဒီပုံမှန်တွေလည်းပါသွားမှာပဲဒါကြောင့်မလို့ဒါတွေကပြင်းထန်ပြင်းထန်တဲ့ဆိုပြီးပြည်သူတွေလည်းသဘောထားပေးထားပြီးသားတွေလည်းပါနေတာကိုပုံမှန်လေတုံ6လို့ပါလို့ဒါဒီလိုဒီလူတော်ကိုယ်စားလေတော့ဒါမေ့ချမယ်မရှိပါဘူးဒါပြည်သူတွေကတန်ရလို့သူစမတဲ့ရမှုတော့တစုံတရာရှိမှာပဲဒါကြောင့်မလို့ဒါသူရဲ့ဒီညနေဆင်းရဲပေါ်ပေါ်အဲ့ဒီပေါ်မှာသူရဲ့သဘောထားတင်ပြပြီးအပြန်တိုင်းညနေဆင်းရဲတဲ့ပေါ်မှာဘလို့အဖြစ်ထက်လာမလဲကျွန်တော်ကမျောတော့မျောသင့်ပါတယ်ဒါကိုဖက်ဒရယ်နဲ့ဆိုင်တဲ့ပုံမှန်လေတချို့ပါကောင်းပါလာမယ်ဒီမိုကရေစီဇန်ယူနဲ့ဆိုင်တဲ့အားလည်းပါလာမယ်အဲဒါအပြည့်ဝတော့ဟုတ်ချင်မှာဟုတ်မယ်ဒါစောင့်ကြည့်ရမယ်အနေထားမျိုးရှိပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်နောက်သောရရှင်တွေကိုဖိတ်ခေါ်လိုပါတယ်တခါမှမဆွေးနွေးဘူးတဲ့သောရရှင်တွေ3-5ယောက်ကျွန်တော်ဆက်သွယ်နေပါတယ်ခင်ဗျာဒါပေမဲ့ဆက်သွယ်လို့မရပါဘူးခင်ဗျာဆရာတော်အရှင်ကင်စနာပါအဝင်ကိုလှမင်းခိုင်ဘာညာကျွန်တော်ကိုစူနိုင်နာမည်ပေးထားပါတယ်ကျွန်တော်ဆက်သွယ်လို့မရပါဘူးအဲ့တော့ကျွန်တော်မောင်ပသနာကိုပဲဆက်လက်ပြီးတော့ဖိတ်ခေါ်ပြကြည့်ကိုရတနာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့အခုကဒီတက်တော့ဆွေးနွေးဝဲဆိုလာတယ်ဒါဆိုအယောင်ရသက်သက်လောက်ပါလားပါဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီတိုင်းနာရှစ်ခါရစေးကိစ္စအိမ်နဲ့ဒါရှင်းနေတယ်ရှစ်ခါရစေးကိစ္စမှာတော့ရှစ်ခါရစေးဆိုတဲ့ကိန်းနဲ့လက်ကန်ခေါ်စီးတွေကိုတော့တစားစီခွဲထုတ်ယူပါ යි ခွဲထုတ်ယူတော့သူ့အချင်းချင်းကိုတိတ်ထားပြီးလဲအခုလေဒီနိုင်ငံရေးပါတီတွေကိုသူဆက်ခေါ်လာတယ်ဆက်ခေါ်လာတာတနိုင်ငံတော့တောင်းဆိုနေတာတော်အောင်ဆန်းစုကြည်အပေါ်ဝင်လေးဝက်ဆက်တွေ့ဆုံဆွေးနွေးရုပ်တောင်းဆိုကြတာ။ဘာကြောင့်လဲဆိုရှင်တော်အောင်ဆန်းစုဆိုတာဒါကျွန်တော်တို့တကွားနဲ့အတိအမှတ်ပြုထားတဲ့ခေါင်းဆောင်။အခုတော့ဒီ ND NLD နဲ့ခွဲထုတ်တော့ NDF ဒါ NLD နဲ့ NDF နဲ့ဟာနိုင်ငံရေးရာနဲ့ညှိနေတယ်။တခါချက်ဖွင့်နဲ့တဆညာဆက်ဒီလိုသူကဟိုတခွန့်ခွဲ့ကွဲရနေတဲ့ဟာတွေဆိုဆက်ထုတ်ခေါ်ရတယ်။ပေါ်လာပြီးတော့7 C လောက်တွေ့ဆုံဆွေးနွေးတယ်ဆိုတာဒါသိရလဲမရှိဘူးတကယ်လည်းနိုင်ငံရေးပြုံကြောင်းလဲမှုတွေတကယ်လှုပ်ချင်တယ်တကယ်ထုတ်တက်ချင်တယ်တွေ့ဆုံဆွေးနွေးရေးဟိုတကယ်လှုပ်ချင်တယ်ဆိုလို့ရှိရင်အချိန်ကာလသက်သက်ဖို့ကလှုပ်ထားအောင်အလုပ်ထားပြီးတဲ့ခါကျတော့ဒါတွေ့ဆုံဆွေးနွေးရေးလုပ်အောင
်ဟုတ်ကဲ့ဟုတ်ကဲ့
တိုင်းနာတွေခွဲထုတ်ပြီးရတယ်တခါနိုင်ငံရေးအတီဗီကိုလည်းသူကတစားစီကြခွဲဖို့သူကကြိုးစားတာ
ဟုတ်ကဲ့
တော်တော်ကြီးငယ
်ဟုတ်ကဲ့ရတနာခင်ဗျာကျေးဇူးတင်ပါခင်ဗျာဆိုတော့ကျွန်တော်နောက်တစ်ခုမေးချင်တဲ့ကိစ္စဒီတွဲဆုံဘွဲဟာဒေါန်ဆန်းစုကြည်နဲ့ကောက်ကွေးဦးစီးချုပ်ဘုဂျုံမှုကြီးမင်းအောင်နိုင်နဲ့ပထမဦးဆုံးအချိန်ဒါမျက်နှာချင်းဆိုင်တွေ့ပြီးတော့စကားစမြည်ပြောရတဲ့ပွဲဆိုရင်မှားမယ်မဟုတ်ပါဘူးဒီအချက်ကိုတော့ဒေါက်တာရံမျိုးသိန်းဘယ်လိုသုံးသပ်လို့ပါလဲတချို့ကတော့ body language ပေါ့လေကြည့်ပြီးတော့သူတို့ဖော်ယူတယ်ဘယ်လိုဘာညာဆက်သဖြင့်သူဘုဂျုံမှုကြီးကဒေါ်စုကို escort လုပ်ပြီးတော့ခေါ်သွားတယ်ဘာညာအဲ့ဒါကိုလည်းသုံးသပ်ကြပါတယ်ဒေါက်တာရံမျိုးသိန်းသုံးသပ်ကြတယ်ကျွန်တော်သိချင်ပါခင်ဗျာ
အဲကျွန်တော်မြင်ရတော့ဗျဒေါ်ဆန်းစုကြည်ကလေတော်တော်စောပိုင်းတွေကဒီတက်မတော်ကာကွယ်ဦးစီးချုပ်နဲ့တွေ့ဖို့ကိုတောင်းဆိုထားတဲ့အခါကျတော့ဒီဆွေးနွေးပွဲမှာတော့တက်မတော်ကာကွယ်ဦးစီးချုပ်နဲ့ကောဒီဒုတိယတက်မတော်ကာကွယ်ဦးစီးချုပ်နဲ့ကောနှစ်ယောက်လုံးနဲ့အဲပြစ်ဆုံးနိုင်လေတော့အလွတ်တဘောစကားပြောနိုင်လေအတွက်ကြောင့်တော့ဒါအတိုင်းတာတစ်ခုဒီတိုးတက်မှုရှိတယ်လို့တော့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်မြင်အဖြစ်တော့အဲဒီပြရပြောရင်တော့ photo politics ကပုံပြီးများနေတယ်လို့ကျွန်တော်ကမြင်ပါတယ်ဗျလက်တွေ့အမြင့်တာကရှိတယ်အမြင်ဖလှယ်တဲ့သဘောဆွေးနွေးတဲ့သဘောအဲ့ဒီအဖြစ်ကိုမရောက်ဖဲနဲ့အလွတ်သဘောဆန်နဲ့နောက်ပြီးတော့ဟိုပုံကိုရေးဆန်နဲ့အဲစကားဖလှယ်မှုအဆင့်လောက်ပဲအဖြစ်ခဲ့တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးကသုံးသပ်မိပါလားအဲ့ချက်ကို
ကျွန်တော်အမြင်ကတော့ဟိုဒေါ်ဆာစုကြည်အဓိကတောင်းလာတာကတော့ဒီလေးပွင့်စာကြီးဆွေးနွေးရေးပေါ့နော်ဆိုတော့အဲ့ဒီချိန်မှာတခြားလုံးကဒီအခုတက်မတော်ကာကွယ်ရေးဦးစီးချုပ်ကမထွက်လာဘူးခင်ဗျာဆိုတော့အခုချိန်မှာတော့ပထမဆုံးစတွေ့ရတယ်ဆိုတော့ကျွန်တော်အမြင်ကတော့ဒါပြောမယ်ဆိုရင်တော့ဟိုစပြီးတော့တွေ့ဆုံဆွေးနွေးဖြစ်တယ်လို့ပဲပြောလို့ရပါတယ်ရေရှည်ဘယ်လောက်ထိဆက်သွားမလဲဆိုတာတော့ဒါကျွန်တော်စောင့်ကြည့်အောင်မလို့ထင်ပါတယ်ခင်ဗျာ
ပြည်တွင်းညီညာရေးတိုင်းသားတွေနဲ့အဆင်ပြေရေးအများအပြစ်ခတ်ရဆေးစသဖြင့်ဒီကိစ္စတွေအတွက်ကဒီလိုကာကွယ်ရေးဦးစီးချုပ်နဲ့တိုင်းသားခေါင်းဆောင်တွေလက်နက်ကင်အင်အားစုတွေတွစ်ဆုံပွဲမျိုးကဖြစ်မလာနိုင်ဘူးလားဒေါ်စုကတဆင်ပဲဒီကိစ္စပြီးသွားနိုင်သလားဆိုတာလည်းပဲကျွန်တော်ကြားချင်ပါတယ်ဒေါက်တာတူဂျာဆွေးနွေးသင့်တယ်ထင်ပါတယ်ဒီကိစ္စကိုဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်တော့ဒီဒေါ်ဆန်းစုကြည်ကနေတဆင်လည်းဖြစ်နေတာပေါ့ဒီတိုင်းရဲ့လည်းဖြစ်နေပါလေဒီတိုင်းနာကောင်းဆောင်တဲ့ဒီကာချုံနဲ့တိုင်းရဲ့ညဒီကျရုံဟောတာပေါ့ညနိုင်ပြီးတော့မှဒါပြည့်စုံမဲ့ဆိုလည်းဖြစ်နေတာပဲအဲဒါတော့ဒါဟိုကျွန်တော်ကုနေမိတာမျိုးရှိရှိပေါ့ဒါဒီတိုင်းပြည်လူအချက်အရာပြည်သူလူထုရဲ့လူလားတောင်းတာချက်အရာဒါကျွန်တော်ကလူပုဂ္ဂိုလ်ဆွဲပါတယ်အဲထားရှိဖို့မလိုဘူးလူအကျပေါ်မူတည်ရောမှာအချိန်မရပဲပုဂ္ဂိုလ်နဲ့ဖြစ်ဖြစ်တိုင်းသားတည်းနဲ့ဖြစ်ဖြစ်တာသူဆုံခွန်ရှိဖို့လိုအပ်တယ်သူဆုံနိုင်လို့ရှိတော့ကောင်းဆုံးပါပဲအတိုင်းရတော်တော့ကောင်းတွေ့ဘက်တော့အဖြစ်တော့ကောင်းပြောချင်တာကတော့အဲ့ဒီဒီစင်အဖြစ်တော့ကောင်းတိုင်းရတော်တော့ကောင်းပေါ့ဒါသူဆုံနိုင်ပါတယ်တစ်မျိုးစလုံးနဲ့သူဆုံနိုင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့နောက်ဆုံးအချိန်1မိနစ်လောက်ကြံသေးတယ်ကျွန်တော်ဒေါက်တာရံမျိုးသိန်းကိုမိကွန်းတစ်ခုမေးချင်ပါတယ်စောစောကသွားရချင်းတော့ဒေါအောင်ဆန်းစုကြည်နဲ့တခြားနယ်ပယ်အစည်းအဝေးခေါင်းဆောင်တွေဘက်မှတစုံတရာခိုင်မာတဲ့သဘောတူယက်တိရံမျိုးပြင်ဆင်ထားခြင်းရှိမရှိဆိုတာကိုသူကစောကြောထားပါတယ်ဒေါက်တာရံမျိုးသိန်းရှိတယ်ထင်ပါလားဆရာ45စက္ကန့်အချိန်ရပါခင်ဗျာ
အဲကျွန်တော်ညာတော့ဒီဒေါအောင်ဆန်းစုကြည်နဲ့ဒီဘက်ကအတိုက်ခံနိုင်ငံရေးအင်အားစုတွေကြားမှာအဲကြေကြေပြန့်ပြန့်ပေါ့လေဟိုဆွေးနွေးပြီးတော့သဘောတူထားတဲ့ပုံစံမျိုးကတော့အားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်ဗျ။
အဲဒီတော့သူတို့အားနည်းခြင်းဟာဆွေးနွေးပွဲမှာကြတော့ဒီကိစ္စကသူတို့အားဟိုဟာအလေးမသာနိုင်မှုပေါ်တယ်လို့အားနည်းနေ
။အဲကျွန်တော်မြင်တော့ဗျဒီဆွေးနွေးပွဲကိုစီစဉ်တဲ့အပိုင်းမှာလေသူကကြိုတင်စီစဉ်မှုအပိုင်းမှာလေအတော်လေးအားနည်းတာတွေ့ရပါတယ်။ဥပမာကြိုတင်စီစဉ်တဲ့အပိုင်းမှာလေစနစ်တကျရှိမယ်။နောက်တက်ရောက်ဖို့ဖိကြားခံရတဲ့နိုင်ငံရေးအင်အားစုတွေအပိုင်းကိုလေအချိန်ပေးမယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲဟာပို့ပြီးတော့အဲစိတ်ဝင်စားမှုလေပူခံရမယ်။နောက်ရလက်ကောင်းတွေလည်းပူပြီးထွက်လာမယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။အခုလိုဆွေးနွေးပြကြတာပနယ်လူကြီးတွေရောပါဝင်ဆွေးနွေးသူတွေရောကျေးဇူးတင်ပါတယ်။နားဆင်တဲ့ပရိသတ်လည်းကျေးဇူးတင်ပါခင်ဗျာ။
ကျောစန္ဒာစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါရှင်ထုတ်လုပ်သူမဆုမုံကအကူညီတင်ဆက်ပေးခဲ့တာပါဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင် VOA ရဲ့စနေနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုချက်နေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးပါမယ်ရှင်
သမရယာရုကနေဆင်းပေးသွားတဲ့ဘာကီနာဖာဆိုနိုင်ငံမှာစစ်တပ်ထောက်ခံတဲ့ခေါင်းဆောင်တွေတက်လာပုံရပါတယ်။သမရအဆောင်တက်ကဒုတိယဗိုလ်မှူးကြီးယာကူဘာအိုက်ဆက်စီတာကတိုင်းပြည်တာဝန်တွေကိုယူလိုက်ပြီလို့ဒီကနေ့မှာကြေညာခဲ့ပါတယ်။တောက်ကြနေတော့ကပဲစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Honorary Traoré ကလည်းနိုင်ငံတော်အကြီးအကဲတာဝန်ယူလိုက်ပြီလို့ကြေညာခဲ့တဲ့အတွက်ဘာကီနာဖာဆိုရဲ့နိုင်ငံခေါင်းဆောင်ဘသူဖြစ်တယ်ဆိုတာမေးခွန်းထုတ်เสียဖြစ်နေချိန်မှာပဲဒုတိယဗိုလ်မှူးကြီးစီတာကိုထောက်ခံကြောင်းစစ်တပ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြေညာချက်ပေါ်လက်မှတ်ထိုးထားတဲ့သူတွေထဲမှလည်းဗိုလ်ချုပ်ကြီး Honorary Traoré ရဲ့လက်မှတ်ပါဝင်ပါတယ်။အစောပိုင်းတုန်းကတော့ဒီ Burkina Faso ရဲ့ဂျားဖြတ်အစိုးရအခြေအနေနဲ့ပတ်သက်လို့မရှင်းလင်းသေးဘူးလို့ American နိုင်ငံသားရေးဌာနကပြောပြီးတော့ American နိုင်ငံသားတွေကိုခီးသွွားသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံကို28နှစ်ကြာအုပ်ချုပ်နေတဲ့ဒီသမရ Blaise Compaoré နောက်ထပ်သမရတက်တန်တာဝန်ယူနိုင်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးကိုကြာတာရင်းနေတုန်းကလွှတ်တော်မှာမဲခွဲဆုံးဖြတ်ကြမဲ့အပေါ်မှာပြည်သူတွေကဆန္ဒပြခဲ့ကြတဲ့အတွက် Mr. Compaoré တောက်ကြနေတုန်းကယာရုကနေဆင်းပေးခဲ့ပါတယ်။ရှမ်းပြည်တောင်ကြီးမြို့မှာတော့နှစ်ဆင်ကျင်းပနေတဲ့ဒဇောင်းတိုင်းပွဲတော်အတွင်းမှာမိဘုံပြန်တစ်လုံးခေါင်ပေါက်ပောက်ကွဲပြတ်ကျခဲ့တဲ့အတွက်15ရောက်လောက်ဒဏ်ရာရပြီးတော့ဆန့်ဆန့်ထွန်းဆေးရုံမှာကုသခံရပါတယ်။14ရောက်ကအတွင်းလူနာဖြစ်နေကုသနေရတယ်လို့စိုက်ဝေုံတာဝန်ခံတွေကပြောပါတယ်ရှင
်။စနေနေ့ညပိုင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လို့ရင်မှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ2430ရောကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင် VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမနန်းလောပါThank you.
This program has come to you from the Voice of America, Washington.